Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ VOA American တာမြန်မာပိုင်းစီစဉ်ရဲ့2018ခုဩဂုတ်လ10ရက်တောက်ချာနေ့မနက်ခင်းဗန်လွင်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line dometer 32 40 48ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကျော်လွန်မအခုမနေ့ပိုင်းစီစဉ်တွေကိုတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဒါတုလက်နဲ့အသုံးပြုလို့ဆိုပြီးအမေရိကန်ကတန်ခတ်ရေးယူတဲ့ပေါ်ရုရှားကပြစ်တင်ဝေဖန်ပါတယ် ICC မှာတရားစွဲတင်မှုဂျိုးပန်းချက်ဟာလုံးဝကြိုးကြောင်းခိုင်လုံမှုမရှိဘူးလို့မြန်မာဆိုရဘက်ကတုံ့ပြန်ပါတယ်အင်ဒိုနီးရှားနိုင်ငံလွန်ဘောက်နဲ့ဘာလီကျွန်းတွေမှာဂျာတာပရီနီကပြင်းအား6.2ငလျင်တစ်ခုထားလုပ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်သက်သတင်းကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအခုလိုမျိုးသတင်းတွေကိုနားဆင်ပြီးလို့ရှိရင်ကြားမယ်အထဲမှာဆိုရင်တော့
ကြီးရအုပ်စု73စုပေါ့နော်ဒီ73စုမှာကျွန်တော်တို့စပြီးတော့ကွင်းစစ်စစ်မှုတွေလုပ်ဖို့ကျွန်တော်တို့သဘောတူကြပါတယ်သဘောတူတဲ့အတိုင်းတို့သွားရောက်ကွင်းစစ်စစ်နိုင်ဖို့လေ
အဲ့ဒါကတော့ကုလသမဂ္ဂဝန်ထမ်းတွေရခိုင်မြောက်ပိုင်းကိုသွားခွင့်ရှိပြီလို့မြန်မာနိုင်ငံရဲ့ဌာနကပြောခဲ့တာပါရခိုင်ပြည်နယ်အကြက်တဲဖြစ်ရှင်းရေးမြန်မာစုကဖွဲ့ထားခဲ့တဲ့ကော်မရှင်ကိုပြည်တွင်းပြည်ပကဝေဖန်နေကြတဲ့အကြောင်းမြန်မာနိုင်ငံမှာမိုးကြီးရေကြီးလို့စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေပြီးတော့အချိန်မီပြန်စိုက်နိုင်အောင်လဲပြင်ဆင်နေတယ်ဆိုတဲ့အကြောင်းနောက်တစ်ခါဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆေးအုပ်ချိုးရေးဆက်ပြီးတော့ထုတ်ပြန်ထားတဲ့အကြောင်းစတဲ့သတင်းတွေအပြင်ကျန်းမာရေးနဲ့တိုင်းရင်းသတင်းစတဲ့အပတ်စဉ်စီစဉ်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့တင်ဆက်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုချော်သိန်းနဲ့တော်ခင်မြို့သက်တို့ကကြေညာကြပါလိမ့်မယ်
ဓာတုလက်နက်တွေကိုအသုံးပြုတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ကတန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်တာဟာဆက်ဆံရေးတိုးတက်ကောင်းမွန်ဖို့အတွက်ဒေါက်တာဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မကြာသေးခင်ကထိပ်သီးအစည်းအဝေးတွင်ဂျိုးပန်းချက်တွေနဲ့ဆန့်ကျင်တဲ့တရားမဝင်လုပ်ရဖြစ်တယ်လို့ဆိုပြီးရုရှားကပြစ်တင်ရှုတ်ချပါတယ်။အမေရိကန်ဘက်ကဒီလိုဆုံးဖြတ်ချက်နဲ့လုပ်ရမျိုးဟာချစ်ချစ်ရင်းနှီးမှုတဘောမဆောင်ဘူးဆိုတာလုံးဝသိကြပါတယ်လို့ဒီတန်ခတ်အရေးယူမှုအသစ်တွေနဲ့ပတ်သက်ပြီးမော်စကိုမြို့တော်မှာဂျာတာပီနီကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောသွားပါတယ်။ဒီလိုဆောင်ချက်တွေဟာသမ္မတနှစ်ဦးကြားမကြာသေးခင်ကတွေ့ဆုံမှုရဲ့ရှုပ်ထွေးပေမဲ့အပြုသဘောဆောင်တဲ့အနေအထားနဲ့ဆက်ဆက်ပတ်သက်မှုလုံးဝရှိဖို့မရပါဘူးလို့ရုရှားပြောခွင့်ရကပြောပါတယ်။ရုရှားသရှူဟောင်းဆာဂေးစကရစ်ပယ်နဲ့တမိဖြစ်သူယူလီယာတို့ကိုပြီးတဲ့နိုင်ငံဆော့စ်ဘယ်ရီမြို့မှာပြီးခဲ့တဲ့မတ်လကအစိတ်ခတ်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ရုရှားအပေါ်တန်ခတ်ရည်ရွယ်မှုအစ်တွေကိုအမေရိကန်နိုင်ငံသားဌာနကဗိုလ်ဒူးနေမှာကြေညာထားတာပါ
။ဇင်ဘာဘွေတိုက်ခိုက်ခံဆောင်တန်ဒေးဗီဒီကိုလူလူချမ်းမှာအကြမ်းဖက်မှုတွေဖြစ်အောင်နှုတ်ဆောင်မှုပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပတဲ့အငင်းပွားပွဲရွေးကောက်ပွဲရလကုတရားဝင်ကြီးညာမှုတွေနဲ့ကျက်တဲ့ပရင်းနေမှာပဲတရားဆက်ဆိုလိုက်ပါတယ်ဇင်ဘာဘွေမြို့တော်ဟရီရီကတရားရုံးကိုရောက်လာတဲ့ဗန်ဒိုင်းဝင်ကြီးဟောင်းဖြစ်တဲ့အတိုက်ခံခေါင်းဆောင်ကဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောပါတယ်သူဟာအင်းကြီးချင်းဇမ်ဘီယာနိုင်ငံမှာနိုင်ငံရေးခုံလုံးကိုတောင်းခံခဲ့ပြီးပဲအာနာပိုင်တွေကလက်မခံဘဲနေရရင်ဇင်ဘာဘွေကိုပြန်ပြီးပို့ရခံရတာပါဗီဒီကိုနေရရင်ပြန်ပို့ရတဲ့တရားရုံးကတားမြစ်မိန်ထုတ်ထားတာကိုလှစ်လျူရှုပြီးသူ့ကိုဇင်ဘာဘွေရဲရီလက်ထက်ကျက်တဲ့ပရင်းနေကပြန်လွှဲပြောင်းပေးခဲ့တယ်လို့သူရှိနေကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဗီဒီယိုလူငင်းချမ်းသာ권ပေးဖို့အတွက်ဇမ်ဘီယာအစိုးရကငင်းပယ်ခဲ့တဲ့အတွက်ထူးဆိုရင်ကြောင့်လည်းသူ့ကိုနေရရင်ပြန်ပြီးပို့ဖို့ဆုံးဖြတ်ခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ကြောင်းဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်သမ္မတရွေးကောက်ပွဲဟာ MSN မန္တလေးကအနိုင်ရောင်စီစဉ်ချထားတဲ့ရွေးကောက်ပွဲဖြစ်ဒီမိုကရေစီပြောင်းလဲလှုပ်ရှားမှုအဖွဲ့ MDC ကကြေညာခဲ့တာဖြစ်ပြီးဗီဒီယံ MDC မဟာမိတ်အဖွဲ့ဝင်၉ယောက်ထဲကတစ်ယောက်ဖြစ်ပါတယ်
sorry ဦးဆောင်တဲ့ညွန်မောင်ဖက်ကဟူတီတပုံတွေကိုဂျာတာပရီနေမှာလေကြောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်များပြားအပါဝင်လူ43ယောက်ထဲမှနေတည်ဆုံးရတဲ့ပေါ်အမျက်ဒေါသထွက်စရာဆက်ဆုပ်ဖွဲ့လိုရဖြစ်နိုင်ငံတကာအကူအညီပေးအဖွဲ့တွေကပြစ်တင်ရှုတ်ချကြပါတယ်။အဲဒီတိုက်ခိုက်မှုတွင်တခြားလူ60ကျော်လည်းဒဏ်ရာရပါတယ်။ဒုံးကြီးတစင်းဟာလူရည်ဒီကာလဖွင့်တဲ့ကျောင်းကျောင်းကနေအပန်းပြေခီးထွက်ပြီးပြန်လာတဲ့ကျောင်းသားလေးတွေပါလာတဲ့ဘတ်စကားကိုထိသွားတာပါ။ငိုဖို့တောင်တတိမြောက်လောက်အောင်ဘာဖြစ်မှန်းမသိပဲကြက်သေးသေးနေပြီးဒီကိုယ်လုံးသွေးတွေနဲ့ဖုံးနေတဲ့ကလေးတွေရဲ့ရုပ်ပုံတွေကိုစေယုံတခုမှရယူထားတဲ့ရုပ်သံမြင်ကွင်းတွေမှာတွေ့ကြရပါတယ်။တချို့ကတော့ဒဏ်ရာကြောင့်နာကျင်တဲ့ဝေဒနာကိုစေယုံကျမ်းပြင်ပေါ်မှာလူလိမ်ခံစားရင်းကုသပေးမှုခံယူဖို့စောင့်နေကြရပါတယ်။ဒုက္ခသည်ဆိုင်ရာနော်ဝေးကောင်စီ NRC အကြီးအကဲယန်အဂလန်ကဒါဟာလုံးဝကိုမနှိမ့်မြှုပ်ပွဲရှက်ရွံ့ပွဲဒေါသထွက်ပွဲပဲလို့တွစ်တာမှာရေးပါတယ်။အပြစ်မဲ့ကျောင်းသားလေးတွေပါလာတဲ့ဗတ်စကားကိုတိုက်ခိုက်တာဟာစစ်ပွဲရဲ့စီမင်းစည်းကမ်းတွေကိုပြောင်ကြကြပြစ်ပယ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။Save the Children နဲ့နေစီမထားဆရာဝန်များအဖွဲ့လိုလူသားစာနာမှုအကူအညီပေးအဖွဲ့တွေကလည်းအပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်။ဂျီမင်နိုင်ငံမှာအီရန်ကကျော်တော်နောက်ခံပေးထားတဲ့ဟူဒီတပုံတွေကို Sorry ဦးဆောင်တဲ့ညွန်မောင်းအဖွဲ့ကတိုက်ခိုက်တဲ့ပေါ်အမေရိကန်ကထောက်ခံထားပါတယ်။
တူရကီနဲ့အမေရိကန်ပြည်ထောင်စုတို့ကြား ဒီသတင်းပတ်အတွင်းကျင်းပတဲ့ဆွေးနွေးပွဲတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာပဲတူရကီငွေကြေးလိရာဈေးနှုန်းဟာကြက်သပတင်းတွေမှာအနေဆုံးဖြစ်သွားပါတယ်အမေရိကန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုဖမ်းဆီးထိန်သိမ်းခဲ့တဲ့တူရကီဝန်ကြီးနှစ်ဦးကိုပြီးခဲ့တဲ့သတင်းပတ်ထဲမှာအမေရိကန်ဘက်ကအရေးယူတန်းခတ်ခဲ့ပြီးချိန်ကအစပြီးတူရကီရဲ့လိုင်ရာဈေးဟာ100%ကျော်ကိုထိုးကျသွားတာပါတူရကီသမ္မတရီဆက်ပ်တက်ရဲ့အာဒဝန်ရဲ့ပုံမှန်မဟုတ်တဲ့စီးပွားရေးမူဝါဒတွေနဲ့အတူတူရကီဟာကျွေးမြေတွေတိုးလာတယ်လို့ငွေကြေးဖောင်းပွာလာတဲ့အတွက်နိုင်ငံတကာယင်းနှိမ့်နှံသူတွေဘက်ကယင်းနှိမ့်နှံဖို့အတွက်စဉ်းစားလာခဲ့ကြဖြစ်ကြောင်းအကဲခတ်တွေကပြောပါတယ်အမားတွေကိုဇက်တိုက်လုပ်နေတာမို့ယင်းနှိမ့်နှံတဲ့လုပ်ငန်းရှင်တွေဘက်ကယုံကြည်မှုတွေကျဆင်းခဲ့ရတယ်လို့လည်းသုံးသပ်ကြတာပ
ါ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433ညာလိုက်ထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
။ဒီဝေကနေတောက်ကြမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာမွတ်စလင်တွေအရေအတွက်အမျိုးများထွက်ပြေးသွားရတဲ့ဖြစ်ရပ်ပေါ်စုံစမ်းစစ်ဆေးဖို့နိုင်ငံတကာရာစုတရားခုံရုံးဖွဲ့ ICC ရဲ့ပန်ကြားချက်ဟာလုံးဝကြိုးကြောင်းခိုင်လမှုမရှိတာကြောင့်လက်မခံဘဲပယ်ချတင်တယ်လို့မြန်မာအစိုးရရဲ့ကြာတာပရိနေသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲဒီထုတ်ပြန်ချက်မူရင်းထဲမှာရိုဟင်ဂျာမွတ်စလင်ဆိုတဲ့အသုံးအနှုန်းကိုတော့ဖော်ပြထားတာမရှိပါဘူး။ ICC ရှေ့နေချုပ်ကတရားရုံးကိုတင်ပြလျှောက်ထားချက်ပေါ်စာမျက်နှာ9မျက်နှာနီးပါးရေးသားထားတဲ့ပြန်လည်ခြေပချက်6ချက်နဲ့သတင်းထုတ်ပြန်ချက်ကိုဩဂုတ်လ9ရက်နေ့စွဲနဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကထုတ်ပြန်ထားတာပါ ICC ရဲ့တရားစီရင်ပိုင်ခွင့်ကို ICC အဖွဲ့ဝင်နိုင်ငံတခုမဟုတ်တဲ့မြန်မာနိုင်ငံအထိချက်တွင်လုဆောင်နိုင်မလားဆိုတာစဉ်းစားပေးဖို့ ICC ရှေ့နေချုပ်ဖာတိုဘန်ဆူရာကအရင်ကတခါမှလုဆောင်တာမျိုးမရှိဘူးတဲ့နီလန်နဲ့ပြီးခဲ့တဲ့ ABLA ကတရားသူကြီးတွေကိုတင်ပြထားတာပါအဲဒီတင်ပြချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ဇူလိုင်လ28ရက်နေ့နောက်ဆုံးထားပြီးတရားဝင်အကြောင်းပြန်ဖို့အမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကပြောထားပါတယ်အဲ့နောက်ဆုံးသတ်မှတ်ရကြော်လွန်သွားပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာမြန်မာနိုင်ငံဘက်ကသတင်းထုတ်ပြန်ချက်တစ်ခုနဲ့ပဲဒီကိစ္စကိုတုံ့ပြန်တာပါအရင်ကပြောထားမှုတွေအတိုင်းပဲမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက် ICC ကိုတရားဝင်အကြောင်းပြန်တာမျိုးကိုမြန်မာအစိုးရဘက်ကရှောင်ပြီးသတင်းထုတ်ပြန်ချက်နဲ့ပဲတုံ့ပြန်တာပါဒီထုတ်ပြန်ချက်ထဲမှာအရင်ကရက်တီပြောဆိုထားမှုတွေလိုပဲ ICC ရှေ့နေချုပ်ဟာတစ်ဖက်ထဲကကြားတဲ့ဘက်လိုက်ပြောဆိုတဲ့သတင်းချင်းမြစ်တွေကိုတီမီပြီးလှုပ်ဆောင်တာဖြစ်တယ်လို့ထပ်ပြီးဖော်ပြပြောဆိုထားပါတယ်
လူသေးဆုံးတဲ့အထိအကျန်းဖက်မှုတွေဖြစ်ပွားစေတဲ့လူပြူအမျိုးသားရေးဝါရီလူမှုစုဝေးပွဲပထမနှစ်ပတ်လည်နေ့ကြာရောက်တော့မှဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်နဲ့အနာကဗာဂျီးနီးယားပြည်နယ်ကတာဝန်ခံအရာရှိတွေအသင့်ပြင်းနေကြပါတယ်။ဝါရှင်တန်မြို့တော်မှာတနင်္ဂနွေနေ့ကျင်းပကြမယ့်လူမှုစုဝေးပွဲကိုသမရအင်မြူရှိရဲ့လမ်းရဲ့တစ်ဖက်ကပန်းချန်တဲမှာပြုလုပ်ဖို့စီစဉ်ထားတာမို့ဖြစ်ပေါ်လာနိုင်တဲ့ဆိုးလိုက်နေတဲ့ရေးပေါ်ခြေနေတွေအတွက်ချိုးတင်ပြင်ဆင်မိန့်ကိုလက်မှတ်ရေးထိုးပေးခဲ့တယ်လို့မြို့တော်ဝန်မျူရယ်ဘရောဆာကကျတဲ့ပရင်းနေမှာပြောပါတယ်ဝါရှင်တန်ဖျားချောင်းမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာမြို့တော်ဝင်ကဒီနှစ်ပတ်လည်ပွဲကိုရနိုင်တဲ့အကူအညီအားလုံးကိုသုံးပြီးလုံခြုံစိတ်ချစွာကျင်းပနိုင်ဖို့အတွက်လှုံ့ဆော်နေပါတယ်လို့လည်းပြောပါတယ်ဝါရှင်တန်ရဲချုပ်ပီတာနျူရှမ်ကတော့ဝါရှင်တန်မြို့တော်မှာလိုင်းစင်မဲ့လက်နဲ့ကင်ဆန်ခွင့်မပြုကြောင်းနဲ့ဒီလိုလက်နဲ့တွေသဲမလာဖို့ဆန္ဒပြသူတွေကိုတတိပေးခဲ့ပါတယ်ဗာဂျီးနီးယားအုပ်ချုပ်ရေးမှူးရော့ဖ်နော်သမ်နဲ့ပြီးခဲ့တဲ့နှစ်လူမှုစုဝေးပွဲကျင်းပခဲ့တဲ့ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဖီးလ်မြို့ကတာဝန်ခံအရာရှိတွေကတော့ရှာလော့စ်ဖီးလ်မြို့နဲ့ဝါရှင်တန်ရဲ့မြို့အပြင်ဘက်ဗာဂျီးနီးယားမြောက်ပိုင်းဒေသတချို့အတွက်အရေးပေါ်အခြေအနေအမိန့်ဟာတောက်ကြနေကနေတနင်္ဂနွေနေ့အထိတည်အောင်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်အခုလိုထုတ်ပြန်ထားတာကြောင့်တကယ်လို့အဒီကင်းဖြစ်ပွားခဲ့ရင်ဗာဂျီးနီးယားကနိုင်ငံတော်အဆောက်တပ်ဖွဲ့အပါအဝင်တခြားတပ်တွေကိုအရေးပေါ်အ мян ပြောင်းရွှေ့တာဝန်ထမ်းဆောင်စေနိုင်မယ်လို့လည်းပြောပါတယ်ဒီသတင်းပတ်ကုံတွက်ရဲတပ်သား900ကျော်တာဝန်ချထားမှာဖြစ်ပြီးဒါအဒီကင်းမဖြစ်အောင်ကာကွယ်ဖို့အသင့်ဖြစ်နိုင်တယ်လို့ဗာဂျီးနီးယားပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်
အာဂါဒါဆင်ပြေပြင်းဒီမှာပေါ်ထွက်လာတဲ့ချင်းချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်အာဂါဒါတပ်ဖွဲ့တစ်ခုကို2010ပြည့်နှစ်မှာထူထောင်ရေးဘန်ဒဂွန်စစ်ဌာနချုပ်အနေနဲ့လှုပ်ဆောင်နေပြီလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကပြောပါရယ်။နောက်ပေါ်ထွန်းလာမယ့်စစ်ပွဲအတွက်ပြင်ဆင်ရေးကျွန်တော်တို့လက်နက်ကင်တပ်ဖွဲ့များရဲ့တမိုက်မှာကြီးမားတဲ့အခန်းကဏ္ဍတွေကိုဖွင့်လှစ်ဖို့အချိန်ရောက်ပါပြီ။အမေရိကန်ပြည်ထောင်စုအာဂါဒါတပ်ဖွဲ့ကိုထူထောင်ဖို့အချိန်ရောက်ပါပြီလို့ဘန်ဒဂွန်စစ်ဌာနချုပ်မှာဂျာတာဘီနီကပြောတဲ့မင်းကွန်းနဲ့ဒုသမ္မတပန့်စ်ကပြောသွားပါရယ်။အာဂါဒါမှာအမေရိကန်အခိုင်အမာလွှမ်းမိုးထားနိုင်မှုလိုအပ်တယ်လို့သမ္မတထရမ့်ကဆိုပြီးအာဂါဒါတပ်ဖွဲ့တစ်ဖွဲ့ကိုစစ်ဖက်တပ်ဖွဲ့ခွဲတစ်ဖွဲ့ဖြစ်ဖွဲ့စည်းဖို့သမ္မတဒေါ်နယ်ထရမ့်ကထပ်ခါတလဲလဲပြောထားပါဗျ
အင်ဒိုနီးရှားနိုင်ငံလမ်းပေါက်ကျွန်းမှာတနင်္လာနေ့အားဖြင့်ငရင်ကြောင့်လူပေါင်း300ကျော်တေဆုံးခဲ့ပြီးတဲ့နောက်မှာကြက်တပရင်းတွေကပြင်းထန်6.2%ရှိတဲ့နောက်ဆက်တွဲငရင်ထပ်ပြီးလှုပ်ခတ်ခဲ့တဲ့အတွက်ထိတ်လန့်တကြားဖြစ်ခဲ့ကြပါတယ်။ဘာလီကျွန်းအပြည်ပြည်ဆိုင်ရာလေဆိပ်မှာလူတွေအော်ဟစ်ပြီးအပြေးလွှတ်ထွက်ပြေးခဲ့ကြတာပါ။နောက်ဆက်တွဲငရင်ဟာကုန်းတွင်းပိုင်းကိုဗဟိုဖြူလှုပ်ခတ်ခဲ့တဲ့အတွက်ဆူနာမီရေလိုင်းဒဏ်ကိုတော့စိုးရိမ်စရာမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလှုပ်ခတ်ခဲ့တဲ့အားဖြင့်ငရင်ကြောင့်တေဆုံးသူအရေအတွက်ဟာ349ယောက်ထိရှိသွားပြီဖြစ်ကြောင်းအစိုးရပိုင်းအန်တာရာသတင်းမှာဖော်ပြထားပါတယ
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိနေတော့ခင်မျိုးသက်တို့ကြီးညာခဲ့ကြတာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာအစိုးရကရခိုင်ပြည်နယ်မြောက်ပိုင်းခြေနေတွေကိုကွင်းဆင်းဆောင်ရွက်နိုင်ဖို့ကုလသမဂ္ဂဌာနေဆိုင်ရာဝန်ထမ်းတွေကိုကြေးရွာပေါင်း23ရွာကိုတွာလာခွင့်ပြုလိုက်ပြီဖြစ်ပါတယ်။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဟာမနေ့တုန်းကမြန်မာနိုင်ငံကိုရောက်လာခဲ့ပြီးတော့ထွက်ပြေးတိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဒီအကြောင်းသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောတင်ပြပါလိမ့်မယ
်။ဟုတ်ကဲ့ကုလသမဂ္ဂဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဘူးတီးတောင်နဲ့မောင်တော်မြို့နယ်ကကြေးရွာတွေကိုခီးတွာလာခွင့်ပြုလိုက်တာဟာအစိုးရနဲ့ UNHCR နဲ့ UNDP တို့အကြားလက်မှတ်ရေးထိုးထားတဲ့ MOU ကိုနားလည်မှုစာချုပ်လွှာအရစတင်အကောင့်ထဲပေါ်တာလည်းဖြစ်ပါတယ်။ဒီလိုတွာလာခွင့်ပြုလိုက်တာဟာကုလသမဂ္ဂဌာနဆိုင်ရာအဖွဲ့တွေအနေနဲ့ကွင်းဆင်းအကဲဖြတ်စစ်ဆေးနိုင်အောင်ဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကပြောပါတယ်။
ပထမဆုံးကလုံမှာတော့ဒီကွင်းစင်းစစ်ဆေးတဲ့လုပ်ငန်းစဉ်နဲ့ကျွန်တော်တို့စမယ်။ကြေးရောအုပ်စုစသုံးစုမှာကျွန်တော်တို့စပြီးတော့ကွင်းစင်းစစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့သဘောတူကြပါတယ်။တွားရောက်ကွင်းစင်းစစ်ဆေးနိုင်ဖို့လေသူတို့တွားရောက်ခွင့်ခွင့်ပြုကြပါတယ်။လူမှုကြီးကြပ်ရေးနဲ့ပြည်ညာဝေကြီးဌာနနဲ့ခုနှစ်နေရပဲ UN ရုံးတွေအပါဝင်သက်ဆိုင်ရာဌာနတွေပေါ့နော်။ဟိုဒီအကြောင်းကြားရတာရှိပါတယ
်။ကြေးရောအုပ်စု73စုမှာကြေးရွာပေါင်း23ရွာပါဝင်မှာဖြစ်ပါတယ်။ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုခီးတွာလာခွင့်ပြုလိုက်ချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မမွတ်အလီဟာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေရဲ့ဖိတ်ကြားချက်အရဒီကနေ့မြန်မာနိုင်ငံကိုရောက်ရှိခဲ့ပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့3ရက်ကြာခီးစဉ်အတွင်းမှာတဖက်နိုင်ငံကိုတိရှောင်သွားသူတွေနေရပြန်နိုင်ရေးအတွက်အဓိကဆွေးနွေးမှာဖြစ်ကြောင်းညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကဆက်ပြောပါတဲ့
ဒီကားကတော့နေရာဆုံးခွာသွားသူများပြန်လည်လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့လိုအပ်နေတဲ့ကိစ္စတွေကျွန်တော်ဆက်ညှိနှိုင်းဆွေးနွေးတော့မှာဖြစ်ပါတယ်။ဒီလိုပြန်လည်လက်ခံရေးလုပ်ငန်းစဉ်အတွက်ဘောတူညီချက်တွေပါတဲ့အချက်အတိုင်းကျွန်တော်တို့ကစောင့်ရထားတာတွေရှိတယ်။ကျွန်တော်တို့နေဆက်ဒီတော့ပြန်လည်လက်ခံရေးစခန်းတွေလုပ်တယ်ဒီလိုမှပြန်လည်နေရာချထားနိုင်ဖို့အတွက်ကျွန်တော်အိမ်ရာဆောက်လုပ်ရေးလုပ်ငန်းတွေလုပ်တယ်။ဒီလိုဆိုလည်းလက်တွေ့မှာကဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေမစနိုင်ဘူး။မစနိုင်နေတဲ့အတွက်ဒါနှစ်ဖက်အကြားမှာကျွန်တော်တို့တချို့အမြင်လေးတွေသဘောထားလေးတွေကွဲလွဲနေတာလေးတွေရှိတယ်။အဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဆက်လက်ဆွေးနွေးဖို့ရှိတာပေါ့နော်။
နေရာဆွန့်ခွာသူတွေပြန်လည်လက်ခံဖို့အတွက်2018ခုနှစ်နိုဝင်ဘာလမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလမှာတော့မြန်မာအစိုးရကပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကလူ8000ကျော်ရဲ့အမည်စရင်းကိုပေးပို့ခဲ့ပြီးမြန်မာလူဝင်မှုကြီးကြပ်ရေးကလူ3000ကျော်ကိုစီစစ်ရမှာ2000ကျော်ကသာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တာကိုတွေ့ရကြောင်းလည်းဦးစိုးဟန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့စည်ရင်းတွေမှာအချက်အလက်မပြည့်စုံတာတွေကြောင့်စီစစ်ရာမှာအခက်အခဲဖြစ်ရကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံရာမှာဒီအချက်ကိုထည့်သွင်းဆွေးနွေးဖို့ရှိကြောင်းလဲဦးစိုးဟန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာတောက်ကြနေ့မှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးနဲ့တွေ့ဆုံဖို့ရှိတယ်လို့စကိုင်းပြည်နယ်လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့ UEHRD နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုတွားရောက်ဖို့ရှိနေပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နင်းခဲ့တဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစ္စလမ်ဘာသာဝင်9သိန်းကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားပါတယ်။
ကုလသမဂ္ဂနဲ့မြန်မာအစိုးရကြားနားလည်မှုစွာကျွန်လွာရကုလသမဂ္ဂဝန်ထမ်းတွေရခိုင်ပြည်နယ်မြောက်ပိုင်းကိုလာရောက်လေ့လာခွင့်ရရမယ်ကြောင်းကိုမိုးစောသတင်းပေးပို့ခဲ့တာပါမြန်မာအစိုးရကအခုလိုမျိုးခွင့်ပြုချက်မပေးခင်ရက်ပိုင်းလိုပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲရိုညာဒုက္ခသည်တွေလုံခြုံစိတ်ချစွာနဲ့မြန်မာနိုင်ငံမှာရေရှည်ပြန်လည်နေထိုင်ရေးအခြေအနေတွေမြန်မာဘက်မှာရှိမနေဘူးလို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်မဆုဘင်မမွန်ကလုံခြုံရေးကောင်စီကိုစာဆောင်ရေးသားဖြန့်ဝေခဲ့ပါတယ်ရိုဟင်ဂျာမွတ်စလင်တွေနဲ့နိုင်ငံတကာအတိုင်းအဝန်ကစိုးရိမ်ပူပန်မှုတွေရှိနေတဲ့ပုံမှာမြန်မာဘက်ကထင်ရှားတဲ့လက်တွေ့ကြကြအထောက်အမှုတွေလှုပ်ဆောင်တာမရှိဘူးလို့လည်းဘင်္ဂလားဒေ့ရှ်သံမတ်ကဆိုပါတယ်။အဲဒါကြောင့်ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွန်ရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်တစ်ခုချပြီးတော့ထိရောက်ခိုင်မာတဲ့အရေးယူမှုလှုပ်ဆောင်ပေးပါဆိုပြီးတော့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာသံမတ်မဆုဘင်မိုမင်ကသူ့ရဲ့စာထဲမှာတိုက်တွန်းတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်ကြက်တဲကိုဖြည့်ရှင်ရေးစ조사တဲ့အနေနဲ့တိတ်မကြသေးခင်တော့ကပဲမြန်မာစုအကဖွဲ့လိုက်တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်ပေါ်မှာပြည်တွင်းနဲ့နိုင်ငံတကာကဝေဖန်မှုတွေရှိနေပါတယ်ဒီချက်ကိုကရခိုင်အကြက်တဲကိုဖြည့်ရှင်ရေးဟာဘလောက်ရှုပ်ထွေးနေလဲဆိုတာကိုပြသနေတာပါဒီအကြောင်းရန်ကုန်မြို့ကနေပြီးတော့ Oliver Slow ပြပူထားတဲ့သတင်းလွှာကိုကိုကျော်သိန်းပြောပြပါလိမ့်မယ
်ရခိုင်ပြည်နယ်မှာပြည်နယ်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစီအစဉ်တရအနေနဲ့ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလိုက်တဲ့အကြောင်းသမရယုံကဇူလိုင်လ30ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။ဒီကော်မရှင်အနေနဲ့အာဆာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်လူခွင့်ရေးချိုးဖောက်ကြောင်းဆွဆွဲချက်တွေအဲ့ဒါနဲ့ဆက်နွယ်တဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးတော့မှာဖြစ်တယ်လို့လည်းအဲ့ဒီသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖိလစ်ပိုင်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဟောင်းနဲ့စီဒေါ်ကော်မတီဥက္ကဋ္ဌဟောင်းတန်မတ်ကြီးရိုဇာရီယိုမနာလူကိုကော်မရှင်ဖွဲ့ဥက္ကဋ္ဌဖြစ်တာဝန်ပေးထားပြီးအဖွဲ့ဝင်တွေဖြစ်ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကုစရဲဟောင်းကုလသမဂ္ဂလူသားချင်းစာနာမှုကိစ္စရပ်များဆိုင်ရာဒုတိယအတွင်းမှုချုပ်ဟောင်းတန်မတ်ကြီးကန်ဇိုအိုရှိမာမြန်မာနိုင်ငံနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ UNICEF အဆင့်မြင့်အကြံပေးပုဂ္ဂိုလ်ဟောင်းလည်းဖြစ်ကုလသမဂ္ဂဝန်ထမ်းကောလိပ်အဆင့်မြင့်အရာရှိဟောင်းလည်းဖြစ်တဲ့ပေါမောက်ခဒေါက်တာအောင်ထွန်းတတူပါဝင်ပါတယ်ဒီကော်မရှင်တဲ့ရဲ့လွတ်လပ်မှုနဲ့လုပ်ပိုင်ခွင့်တို့အပေါ်မေးခွန်းတွေရှိနေစေပဲလို့ကိုဖီအနန်ဦးဆောင်တဲ့ကော်မရှင်ရဲ့အဖွဲ့ဝင်တူဖြစ်သူထိုင်းကမ္ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်မတ်ကြီးဟောင်းလိုက်တာတီယာဗန်ဒန်အဆမ်ကပြောပါတယ်။ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆဲချက်တွေကိုအရင်ကစုံစမ်းစစ်ဆေးခဲ့တာတွေကနေမတူကွဲပြားတဲ့နည်းလမ်းတစ်ခုအနေနဲ့ဒီကော်မရှင်တစ်ခုကိုဖွဲ့စည်းပုံရတယ်လို့တန်မတ်ကြီးဗန်ဒန်အဆမ်ကသုံးသပ်ပါတယ်။အရင်ကစုံစမ်းစစ်ဆေးမှုတွေဟာယုံကြည်ကိုးစားနိုင်လောက်တဲ့အခြေအနေမရှိခဲ့ဘူးလို့သူက VOA ကိုပြောပါတယ်။မြန်မာနိုင်ငံတွင်တချို့လူတွေအထူးသဖြင့်စစ်ဖက်ကဒီကော်မရှင်ကိုဝေဖန်ကြပြီးအကြောင်းကတော့မြမပြည်တွင်းရေးမှာပြပကဝင်ရောက်ဆွတ်ဖက်မှုတစ်ခုအဖြစ်မြင်ကြတာကြောင့်ဖြစ်တယ်လို့ရန်ကုန်ခြေစိုက်မြမအရေးလှိလသုံးသက်သူဒေါက်တာရံမျိုးသိန်းကပြောပါတယ်။ဒါပေမဲ့ကော်မရှင်အပေါ်အကောင်းမြင်သူတွေလည်းရှိပြီးဒီအကြက်တဲကိုဂိုင်းတွေဖြစ်ရှင်းဖို့ရာနိုင်ငံတကာအတိုင်းအဝန်ကလူပုဂ္ဂိုလ်တွေရဲ့အကူအညီလိုအပ်တယ်ဆိုတာကိုအတိအမှတ်ပြုကြတာကြောင့်ဖြစ်တယ်လို့သူကဆိုပါတယ်။ကော်မရှင်ရဲ့လုပ်ငန်းတွေအောင်မြင်မှုရမယ့်ရာဆိုတာကတော့စစ်ဘက်ကပူးပေါင်းဆောင်ရွက်မှုရှိမရှိဆိုတဲ့အပေါ်မူတည်တယ်လို့ဒေါက်တာရံမျိုးသိန်းက VOA ကိုပြောပါတယ
်။They may cooperate, but their primary concern will be...
သူတို့ပူးပေါင်းဆောင်ရွက်မှုရှိချင်မှရှိပါလိမ့်မယ်။ဒါပေမဲ့သူတို့ရဲ့အဓိကစိုးရင်ချက်ကတော့မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စတွေကိုဖြည့်ရှင်းတဲ့နေရာမှာပြည်ပကပါဝင်ဆောင်ရွက်တာမျိုးမရှိဖို့ဆိုတာပဲဖြစ်ပါလေ
။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာရစီပြန်ပို့ရေးလှုပ်ဆောင်ဖို့မြန်မာအစိုးရနဲ့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လာကိုအကောင့်ထဲပို့ရေးအရှိန်မြင့်လှုပ်ဆောင်ဖို့ဒီသတင်းပတ်အစောပိုင်းမှာပဲကုလသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းထားပါသေးတယ်။ဒါပေမဲ့လေဒုက္ခသည်တွေရဲ့ပိုင်းမှာတော့သူတို့အတွက်ခိုင်မာတဲ့အာမခံချက်တွေမရှိဘဲပြန်မာမဟုတ်ဘူးလို့အခိုင်အမာပြောနေကြတာပါမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသားက No Man's Land ဆိုတဲ့နေရာလေးမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကတူဦးဖြစ်သူကိုနေလင်းအောင်က VOA ကိုအခုလိုပြောပြပါဗျာ။အဲန
ံပါတ်1ကကျွန်တော်နိုင်ငံသားဖေးမရှိမှာပါ။နံပါတ်2ကကျွန်တော်လုံခြုံရေးပါ။နံပါတ်3ကကျွန်တော်ရဲ့ဟိုပါကျွန်တော်နေရင်ဒီမိရှုခံရတဲ့ဟာကျန်ရမကျလာပါပြီးတော့ကျွန်တော်တို့ရဲ့ဟိုပါချုံချုံခဲတဲ့ဥစ္စာဖြစ်စီတွေပြန်ရမကျန်လာမဲ့သဘောတွေအလုံးအားအဲ့လိုသဘောရှိလို့သာမလာရခြင်းကြောင့်ရဖြစ်ပါ
ကိုနေလင်းအောင်တို့ကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့လေမြန်မာဆွေရကတော့ရခိုင်ပြည်နယ်အမြောက်ပိုင်းကမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဆိုသုံးဆွဲပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမြင်းကြီးယုံယွန်နေစီယာနဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစည်းအဝေး UNDP တို့ရဲ့ဒီသတင်းမှတ်အစောပိုင်းထုတ်ပြန်ချက်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းကိုသူတို့ဝန်ထမ်းတွေတောခွင့်ရရေးအစိုးရစီကအတည်ပြုချက်ရဖို့စောင့်နေတော့မယ်လို့ပြောထားပါတယ်။ဒါပေမဲ့ အောက်လ9ရက်နေ့ကထွက်လာတဲ့သတင်းတွေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကကျေးရွာ23ရွာကအခြေအနေတွေကိုကွင်းဆင်းလေ့လာကြည့်ရှုပြီးလုပ်ငန်းဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဝန်ထမ်းတွေကိုတွားခွင့်ပြုလိုက်ပြီလို့နိုင်ငံခြားရေးဝန်ကြီးဌာနကပြောထားပါတယ်ခင်ဗျာ
။ကိုကျော်သိန်းဖြစ်ပါတယ်။အခုရက်ပိုင်းတွင်းမိုးဇက်တိုက်ရွာသွန်းမှုတွေကြောင့်မြန်မာနိုင်ငံတဝန်းစိုက်ပျိုးမြေတွေအများပြားရေလွှမ်းမှုခဲ့ပြီးတော့ရေကျတဲ့အချိန်စပားကင်းနေမှာအချိန်မီပြန်စိုက်ပျိုးနိုင်အောင်ပြင်ဆင်နေတဲ့ကြောင်းစိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတူက VOE ကိုပြောပါတယ်။စပားကင်းနေရေနစ်မြုပ်ခဲ့တဲ့အတွက်ထိခိုက်နိုင်တဲ့အခြေအနေကတော့ဒေသတစ်ခုနဲ့တစ်ခုမတူနိုင်ဘူးလို့စပားရောင်းဝယ်လုပ်ငန်းလုပ်ကင်သူတွေကခံမှန်းကြပါတယ်ဒီအကြောင်းပြေဆုံးကိုကိုဆိုင်ပြေသူကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံနေရာနဲ့မိုးရွာသွန်းမှုအလွန်များတာကြောင့်ရေလွှမ်းခဲ့ရတဲ့ဒေသအတွင်းမှာရှိတဲ့စိုက်ပျိုးမြေပျက်စီးဆုံးရှုံးမှုဟာဧက3သိန်းကျော်ရှိပါတယ်လို့စိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဌာနဒုတိယအမြင်နဲ့အတွင်းဝင်ဦးမျိုးတင်ထွန်းက VOE ကိုပြောပါတယ်
ဒီချူကဲမိုးရွာလာနဲ့ပတ်သက်လို့ကတော့ဂျီလွှမ်းတဲ့ area ရှိပါတယ်အဲ့ဒါကကျွန်တော်၃ရင်းနေကြည့်ရွာဒီလျှံမြေဧကစုစုပေါင်း17သိန်းကျော်17သိန်းကျော်ကိုရေမြုပ်ပါတယ်မြုပ်ပြီးတော့9သိန်းကျော်ပြန်ပေါ်ပါပြီအဲ့မှာပျက်စီးတဲ့ဧက3သိန်းကျော်ရှိတာပါ3သိန်းကျော်မှာသီးနှံလိုက်ကတော့မိုးနှမ်းတွေနှမ်းကတော့ဧက2သိန်းလောက်ရှိပါတယ်သိန်းခွဲကျော်ကျော်ပေါင်းလောက်ကမိုးစဘာပြက်တာ
အခုလိုပျက်စီးဆုံးရှုံးခဲ့ရတဲ့ဒေသတွေမှာအချိန်မီပြန်လည်စိုက်ပျိုးနိုင်မှုလည်းပြင်ဆင်နေတယ်လို့ဦးမျိုးတင်ထွန်းကပြောပါတယ်
။မနေ့ကတော့ကျွန်တော်ကမိုးကုံကနီလောက်မှကျောင်းရတာပေါ့လေ။ဒီနေ့ကတော့ကျွန်တော်ကမိုးဥမာကလေးကကျောင်းရတဲ့သဘောပေါ့။အဲ့တော့တခုကောင်းသွားတာကအစိုးရကကောင်းကတော့ပျက်စီးသွားတဲ့လေတွေမိုးစဘာပြန်စိုက်ဖို့ကကျွန်တော်ကအချိန်မီသွားတယ်။အချိန်မီသွားတော့ကျွန်တော်ကခုတက်တန်းလူစဘာတွေနဲ့စားထိုးစိုက်နေအောင်ဆိုပြီးခုမျိုးစဘာဖြတ်နေကိစ္စတွေကျွန်တော်တို့စီစဉ်နေပါတယ်။ထုံရဲကြီးပိုင်းကိုလည်းအချိန်မီသူတို့လိုအပ်လို့တောင်းသူကတောင်းဆိုလာမယ်ဆိုရင်လည်းကျွန်တော်တို့အစဉ်နှစ်ဖြစ်အောင်ဆိုပြီးတော့အစမှုလျောက်ဦးစီးဌာနကိုကြေကြထားပြီးပါပြီ
ဒီလိုတဘာဝဘေးအန္တရာယ်နဲ့စိုက်ခင်းတွေရေလွှမ်းခဲ့တာကြောင့်မွန်ပြည်နယ်နဲ့ကင်းပြည်နယ်အတွင်းလာမယ့်နှစ်စံစဘာအထွတ်နှုန်းပေါ်ထိခိုက်မှုတွေရှိနိုင်တယ်လို့မူဆယ်မြို့စံစဘာကုန်စည်ရိုင်းအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ကိုချမ်းသာကခန့်မှန်းပါတယ်ကိုတိုင်းနဲ့ AR တိုင်းမှာတော့တိတိတသာထိခိုက်မှုမရှိနိုင်ဘူးလို့သူကဆိုပါတယ
်ခုအနေထားရတော့ဗောနော်ဒီကအပြင်သဘာဆိုင်ပြိုးတဲ့ဂျီတော့ကြီးရဲ့မုံညားတယ်ဆိုပေမဲ့ဗောနော်ဒါကျွန်တော်တို့ဒီ AR တိုင်းအဲတင်းကျွန်တော်တို့ပကိုးတိုင်းဗောနော်ဒီကစံတဲ့ဒေတာတွေဖြစ်တဲ့နေရာတွေဗောနော်အဲ့ဒီနေရာတွေကဟိုရေကြီးနည်းမြုပ်မှုကအရင်ကြီးမရှိတဲ့အတွက်ဗောနော်ဒီကျွန်တော်တို့ဒီဘာကရှိမှုနှုံးနဲ့ဒီအပေါ်ပေါ်မှာတော့ကြီးမားတဲ့ impact ကတော့စိတ်တော်မရှိပါဘူးခင်ဗျတခုတော့ရှိရပါတော့အဲတို့ဒီမော်ဘီနယ်အတွက်ကြတော့သူကစားကြံပါသူတို့ဒီကအတွက်စားကြံတော့ဒီအနေနဲ့များတော့ impact ရှိမှာပေါ့ဟုတ
်လောလောဆယ်နိုင်ငံငွေစည်းတက်နေတာကြောင့်ကုန်စည်နှုန်းတွေအပေါ်ရိုက်ခတ်မှုတွေရှိနေချိန်မှာတဘာဝဘေးအန္တရာယ်နဲ့ရေလွှမ်းမှုတွေကြောင့်နေရာတချို့မှာလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်ခဲ့တာတွေရှိခဲ့ပါတယ်ဒီလိုခက်ခဲတွေကြောင့်ပြည်သူတွေအကြအဓိကအခြေခံစားတော့ကုန်စည်နှုန်းတွေထပ်ပြီးပြင်းထန်လာပါကိုစိုးရိမ်မှုတွေရှိနေကြပါတယ်ခင်ဗျာ
။တော်ရရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဝေါ် Global Times သတင်းစာရဲ့စောင်းမတစ်စောင်းကမကြသေးခင်တုန်းကပဲထောက်ပြကြားပါတယ်။အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေများလုံးတာအများပြည်သူသဘောထားကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးသင့်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOE စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 0932-382-555 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမတိမငြိမ်ဖြစ်နေတဲ့မင်ဒနာအိုကျွန်းပေါ်မှာ2018ခုနှစ်ကုန်တဲ့အထိဆေးဥချုပ်ရေးဆက်ထားဖို့သမ္မတရိုဒရီဂိုဒူတာတေးကပြည်ခရိုင်နယ်ထက်ကကြေညာထားပါတယ်။1960ပြည့်နှစ်ပိုင်းနေကလေးကလက်နက်ကင်တပုံးတွေရှိနေတဲ့အဲ့ဒီမာရဝီမြို့အပါဝင်လက်နက်ကင်တပုံးအဖွဲ့တော်တော်များများလှုပ်ရှားနေတဲ့မန္တနာအိုကျွန်းတစ်ခုလုံးမှာစစ်အုပ်ချုပ်ရေးဆက်ထားတဲ့အပေါ် ဒေသခံပြည်သူတွေကဘလို့တုံ့ပြန်နေကြသလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ VOA သတင်းတော့ Rough Jennings မော်ရဝီမြို့ကနေပြီးတော့သတင်းပေးပို့ထားတာကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပါလိမ့်မယ်
ဖိလစ်ပိုင်တောင်ပိုင်းမှာပြည်ရင်းစစ်ပွဲပြီးသွားတဲ့နောက်မွတ်စလင်သဘုံတွေရဲ့သဘုံထားမှုပြန်ဖြစ်မလာအောင်လို့ဆေးအုပ်ချုပ်ရေးကိုဒုတိယနှစ်အဖြစ်နဲ့သမရရော်ဒရီဂိုဒူတာတေကဒီနှစ်ကုန်နဲ့အထိဆက်ပြီးတော့ထုတ်ပြန်ထားပါတယ်။ကျွန်းပေါ်ကအဓိကမြို့ကြီးတွေစီအဝင်ထွက်လမ်းတွေတခြားရဲကင်းစခန်းတွေအများအများချထားသလိုညမထွက်ရအမိန့်ကိုလည်းထုတ်ပြန်ထားပါတယ်။လုံခြုံရေးအာဏာပိုင်တွေအနေနဲ့မတင်ကားသူတွေကိုလည်းဝရမ်းမလို့ပဲဖမ်းဆီးရှာဖွေခွင့်ရှိပါတယ်။ဒီလိုဆောင်ရွက်နေတဲ့အတွက်ဒေသခံပြည်သူတွေအတွက်ပို့ပြီးတော့လုံခြုံတယ်လို့စင်ကာပူအမျိုးသားတက္ကသိုလ်ရဲ့ပြည်သူ့မူဝါဒရေးရာကျောင်းကမင်ဒါနာအိုနေသားတွဲပပမောက်ခအက်ဒဝါဒိုအီရာရယ်ကပြောပါတယ
် That could slow down the plans of the terrorists or even small wildcat operations
စီအိုချိုရဲ့ဥပဒေဟာအကြမ်းဖက်သမားတွေသာမကအစီအမွှားတိုက်ခိုက်မှုတွေကိုပါရောပါသွားစေပါတယ်နေသားတွေမှာစစ်တပ်ရဲ့စစ်ဆင်မှုမခံရဘဲမျိုးရဲကိုဝင်လာနိုင်ညမှာမဟုတ်တော့ပါဘူးအဲ့ဒီအတွက်စီအုပ်ချွေးလိုအပ်ပါတယ်မြို့ကနေအတွက်လဲစိတ်အေးတယ်လို့ထင်ပါတယ်မင်ဒါနာအိုမှာရှိတဲ့ကျွန်တော်ဆွေမျိုးတွေဆိုတော်တော်ဝန်တန်နေကြတာပ
ါမင်ဒါနာအိုကျွန်းပေါ်မှာရှိတဲ့မာရာဝီမြို့မှာ IS စစ်သွေးကြွားတွေကိုအားကျတဲ့မောင့်တဲစစ်သွေးကြွားအဖွဲ့ကိုနှိမ်နှင်းဖို့အတွက်တမရဒူတာတေ2018ခုနှစ်မှာစစ်အုပ်ချုပ်ရေးကိုထုတ်ပြန်ခဲ့ချိန်တုန်းကတော့ရဲနဲ့စစ်တပ်ကထင်တိုင်းလုပ်မှာကိုဖိလစ်ပိုင်ပြည်သူတချို့ကစိုးရိမ်ခဲ့ကြပါတယ်လူပေါင်း1000ကျော်တေဆုံးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့မောင့်တယ်စစ်သွေးကြွားအဖွဲ့ကိုအနိုင်ရလိုက်ပြီလို့စစ်တပ်ကကြေညာခဲ့ပါတယ်။စေအုပ်ချုပ်ရေးထုတ်ပြန်ထားတာကြောင့်စစ်သွေးကြွားတွေတပုံဖွဲ့တွေကိုနှိမ်နှင်းနိုင်တဲ့အပြင်တရားမဝင်မူရဲ့မှောင်ခိုတွေကိုပါနှိမ်နှင်းနိုင်တယ်လို့ဆိုပြီးကြဲကြဲပြန့်ပြန့်လက်ခံလာကြတယ်လို့မာရာဝီမျိုးကမင်ဒါနာအိုပြည်နယ်တက္ကသိုလ်အကြီးအကဲဟာဘစ်မက်ကာယွန်ကပြောပါတယ
်။
ဖွဲ့မျိုးစုံကိုထိန်းချုပ်ထားနိုင်တာမို့စစ်အုပ်ချုပ်ရေးကတိတ်လို့ဖြစ်ပါတယ်။လောလောဆယ်အချိန်တွေမှာတော့တိတ်ကောင်းပါတယ်။
မင်ဒါနာအိုကျွန်းပေါ်မှာလွန်ခဲ့တဲ့နှစ်ပေါင်း900လောက်ထဲကရှိနေတဲ့မွတ်စလင်တွေထက်လူများစုကက်သလစ်ဘာသာဝင်ဖိလစ်ပိုင်တွေကအရေးအမြစ်တွေကိုမမျှမတပို့ပြီးတော့ခံစားကြရတယ်လို့ယုံကြည်တဲ့မွတ်စလင်အဖွဲ့တွေတပုံထနေကြတာဖြစ်ပါတယ်။1960ပြည့်နှစ်ပိုင်းတွေကစလို့မင်ဒါနာအိုကျွန်းပေါ်မှာတပုံတွေနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုပေါင်းလူပေါင်း300,000ကျော်တေဆုံးခဲ့ရပါတယ်။အခုလဲစစ်သွေးကြွားတွေအပေါ်စစ်တပ်ကအနိုင်ရထားပုံရပေမဲ့တခါတခါတိုက်ပွဲတွေပြန်ရှိနေပါတယ်။မောင့်တဲစစ်သွေးကြွားအဖွဲ့လက်ကျန်လို့ယုံကြည်ရသူတွေနဲ့အစိုးရတပ်တွေကြားမာရာဝီမြို့နားမှာဂျွန်လာတို့ကတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်။တပုံအဖွဲ့တွေတိုးချဲ့မှတားဆီးနိုင်ဖို့ဆဲအုပ်ချုပ်ရေးလိုအပ်တယ်လို့သမ္မတပြောခွင့်ရသူကပြောပါရယ်။အာနာရှင်သမ္မတဖာဒီနန်မာကော့စ်အုပ်ချုပ်ခဲ့တဲ့1980ပြည့်နှစ်ပိုင်းတွေတုန်းကကာဖျူးအမိန့်ထုတ်ပြန်ခဲ့ချိန်တုန်းကတော့လူမှုစုဝေးမှုမှန်သမျှကိုတားမြစ်ခဲ့တယ်လို့အစိုးရကိုဖြုတ်ချဖို့ကြံစည်နေတယ်လို့မတင်ကားသူမှန်သမျှကိုစစ်တပ်ကဖမ်းဆီးခဲ့ပါရယ်။ဒီအခြေအနေတွေကိုကြုံခဲ့ရသူတွေအမှတ်ရသူတွေကသမရဒူတာတေရဲ့စေအုပ်ချုပ်ရဲ့အမိန့်ကိုအစာပိုင်းကသဘောမချခဲ့ကြပါဘူးမာရာဝီမျိုးကတက္ကသိုလ်ဘွဲ့ရအာနာယာအမင်နာချာကအခုတော့သူတို့လွတ်လွတ်လပ်လပ်သွားလာနိုင်ကြတယ်လို့ပြောပါတယ
် Actually my first impression Marcelo in the time of Marcos it was very brutal but
စီအိုချိုရေးဆိုတော့ကျွန်တော်ပထမတင်တာကမာကော့စ်လက်ထက်ကလိုမျိုးတိတ်ကိုရရဆက်ဆက်လုပ်တဲ့အုပ်ချုပ်ရေးမျိုးလို့ထင်တာပါဒါပေမဲ့အခုစေအုပ်ချုပ်ရေးကတော့အဲ့လိုမျိုးမဟုတ်ပါဘူး။ည9နာရီကျော်မှပြင်ထွက်သူတွေကိုစစ်သားတွေကဖမ်းမိမယ်။အများစုကတော့အိမ်ပြန်ကြဖို့ပဲပြောပါတယ်။ကျွန်တော်တို့လွတ်လွတ်လပ်လပ်လည်းသွားလာနိုင်ကြပါတယ်။မာရာဝီနဲ့မင်ဒါနာအိုတို့ကြုံရေးတွေ့လောလောဆယ်တော့စေအုပ်ချုပ်ရေးလိုအပ်ပါတယ
်။မင်ဒါနာအိုကျွန်းပေါ်ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လေမရှိတဲ့မြို့တွေမှာတော့စစ်စေးရေးဂိတ်တွေနဲ့တလို့ညမထွက်ရအမိန့်အတိုင်းတင်းကျပ်ကန့်သက်တာမျိုးတွေကိုလည်းလုံခြုံရေးတွေဘက်ကသိမ့်မလုပ်ကြပါဘူးရှင်။
အဲ့ဒါကတော့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမင်ဒါနာအိုကျွန်းစစ်အုပ်ချုပ်ရေးဆက်ပြီးတော့ထားဖို့ဆုံးဖြတ်ထားတဲ့အကြောင်းမဆုမြတ်မွန်တင်ပြခဲ့တာပါ VOA American တိုင်းရဲ့တောက်ကြနေ့မနက်ခင်းစီစဉ်တွေကိုတော်တော်ရှင်များနားဆင်နေရတာပါအခုထုတ်လွှင့်ပေးနေတဲ့စီစဉ်စာဆုံးကိုမနက်၈နာရီကနေပြီးတော့၉နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA ကို email ကနေတဆင့်အကြံပြုဝေဖန်ခြင်းနဲ့ကြံပြုခြင်းနဲ့ဆိုလို့ရှိရင် burmese@voanews ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာအဲ့ဒီမှာတချင်းတောင်းလို့လည်းရပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American တန်မြန်မာပိုင်းက2018ခုဩဂုတ်လ10ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်နေတဲ့ဒီလိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190 kHz 1505ကနေပြီးတော့တိုးချက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA Facebook စာမျက်နှာမှာလည်းအချိန်နဲ့အပြင်းညီဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုရင်တော့
ဖက်ကန်ဒီကမှာကုမ္ပဏီလက်ကွက်နိုင်ငံတော်ရဲ့အကျိုး312ခုရှိတယ်ရတော့ဖြစ်ကျွန်တော်တက်မတော်ဖိတ်ပိုင်းကောင်းဆောင်တွေရဲ့ကုမ္ပဏီများနေတယ်ဒါဆိုတော့ဒီကဒေတာခံတွေဒီက
အဲ့ဒါကတော့တိုင်းရင်သတင်းလောစီစဉ်တဲမှာမကြခင်သတင်းရှင်များကြားဖို့ရှိပါတယ်ကျမရေးကဏတင်ဆက်တဲ့ခါမှာမိုးချိုးပြစ်ခံရလို့တည်ဆုံးမှုတွေတိုးလာနေတဲ့ကိစ္စဘလို့ကာကွယ်ကြမလဲဆိုတဲ့ကိစ္စကိုလည်းနားဆင်ကြမှာပါအခုတော့မနက်ခင်းတိုင်းဒေါ်လာတန်တင်ဆက်ပေးနေတဲ့ American Indian 3 နှုန်းတီကိုဆက်ပြီးတော့နားဆင်ကြပါခင်ဗျာ
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might က n r i s is r i g h t right ကမှန်လားဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့အင်အားသုံးတာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် idiom အသေးပဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါသုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအာနာရှိရင်ရှိသလိုသုံးတာဟာမှန်နေသုံးသင့်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
အာနာအရှိဆုံးကအာနာကိုသုံးပြီးဖြစ်ရှင်တာမှန်နေလို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အဲ့ဒါကဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian 3 အင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အခုတစ်ခါကျမကြီးလှည့်ရောက်ပါပြီဒီတစ်ခေါက်ကျမကြီးစီစဉ်မှာတော့မိုးချိုးကြောင့်သေဆုံးရမှု short ချာရေးကိုနားဆင်ရမှာပါမြန်မာနိုင်ငံမှာမိုးကြီးရေကြီးမှုတွေများလာပြီးတော့လျက်စီးလက်မိုးကြိုးပစ်တာတွေလည်းပိုဖြစ်လာနိုင်ခြေရှိနေတဲ့အချိန်မှာမိုးကြိုးကြောင့်အသေးပြောက်တွေများနေတယ်ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်ဘလို့အချိန်တွေမှာမိုးကြိုးပစ်ခံရတယ်လဲမိုးကြိုးကြောင့်သေဆုံးမှုကိုဘလို့ short ချပြီးတော့မိုးကြိုးအပြစ်မခံရအောင်ဘလို့ကာကွယ်နိုင်လဲဆိုတဲ့အကြောင်းရန်ကုန်ပြည်သူ့စေယုံကြီးရေးဘော်ဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းမေးမြန်းထားပါတယ်
โอเคคึกคึกเสี่ยววงจีปะมอกะดร.มมออูครับเราတို့မြန်မာနိုင်ငံမှာဒီနှစ်ကတခြားနှစ်တွေထက်မိုးကြီးပြီးတော့ရေတွေလည်းကြီးဒီလျက်စီးလက်မိုးချိုးပစ်တာတွေလည်းပိုဖြစ်လာနိုင်တဲ့အလားအလာတွေရှိတဲ့အခါကျတော့ဒီမိုးချိုးပစ်တဲ့အနေအထားဆရာဆေးဦးမှာကြုံနေရတဲ့အနေအထားလေးစပြီးတော့ရှင်းပြပေးပါလား
အမှန်ဒီမှာတော့မိုးချိုးပစ်လို့ဒီဆုံးတဲ့လူနာတွေကတော့ဒီင်းကတော့ငြေရန်အကြခဏဆိုသလိုပါလေးရရှိရနော်ဒီဆုံးတဲ့လူတွေကတော့အများအပြားဒီနှစ်ကို50 60လောက်တော့ရှိတာဟုတ်နော်ဒီလိုပဲမျိုးတွေရဲ့စေယုံတွေမှာတော့နေရပါဘူးမိုးကြိုးရဲ့သဘောတရားအရပဲတွင်းပြင်းနေနဲ့နေဘက်တော့ပဲဒီလိုအခြေအနေမျိုးတွေမှာအဖြစ်များတာတော့တွေ့ရတာပါ
ဟုတ်ကဲ့ဘလို့လူမျိုးတွေမှာမိုးကြိုးပြစ်ခံဖို့အန္တရာယ်များတာကိုစေယုံကိုရောက်ပြီးတော့သိဆုံးရတာများတာကိုတွေ့ရလဲ
မိုးကြိုးပြစ်ခံရတဲ့လူတော်တော်များများပါပြစ်ခံရတဲ့အချိန်မှာမတူ အရန်ပြင်းထန်တဲ့မိုးကြိုးနဲ့ဓာတ်ရိုက်ချတဲ့လူတွေကလည်းဒီဆုံးနိုင်ပြီးတော့ကျန်တဲ့လူတွေကတော့ချေဦးပြုသူကမှုသာကောင်းမယ်ဆိုရင်ရှင်နိုင်တဲ့လူတွေကတော်တော်များတယ်မိုးကြိုးနဲ့ဓာတ်ရိုက်လူနဲ့ချဖို့ဆိုတာကတော့တော်တော်ခဲရင်တာပေါ့သို့တော်လည်းပဲအဲ့မိုးကြိုးကတခြားနေရာတစ်ခုကနေတစ်ဆင့်ပြန်ပြီးတော့လက်စစ်တဲ့ကူးဆိုင်ပြီးတော့ထိခိုက်ဒဏ်ရာပြေဆုံးတဲ့လူတွေကပဲများတာပေါ့အများအဖြစ်တော့လေဘက်ထဲမှာကွင်းပြင်မှာအလုံးလို့ရတဲ့လူတွေပို့ပြီးတော့အဖြစ်များတာပေါ့နောက်တောက်လို့ရေးလုပ်ငန်းတွေနဲ့အမြင့်မှာဖွင့်နေတဲ့လုံလောက်ရတဲ့လူတွေဒီရန်နေရာတွေနဲ့လုံလောက်ရတဲ့လူတွေနောက်တယ်လီဖုန်းတာဝါတိုင်းနေရာမျိုးတွေမှာအများကြီးနဲ့ဖြစ်တယ်
ဟုတ်ကဲ့ခုနကဆရာပြောခဲ့သလိုဒီအရေးပေါ်ပြည့်စုံကူတာမှုကောင်းနိုင်လို့ရှင်တော့ရှင်နိုင်တဲ့အတွက်ဘလို့မျိုးအရေးပေါ်ပြည့်စုံကူတာမှုတွေလုပ်ပေးဖို့လုပ်မလဲ
မိုးကြိုးပြေခံရတဲ့လူနာရေးကဓာတ်လိုက်တဲ့လူနာနဲ့မတူဓာတ်လိုက်တဲ့အန်ဒီရေကတခြားလူကိုထိခိုက်နိုင်တဲ့အခြေအနေရှိတယ်လေအဲဒါမိုးကြိုးပြေခံရတဲ့လူနာကိုသွားကြိုင်ရင်ကိုပါထပ်ပြီးတော့လိုက်နိုင်တယ်ပုံတရံမျိုးဒီလိုမြန်မာလည်းတချို့နေဒီမှာရှိတတ်တာပေါ့ဒီလိုမိုးကြိုးပြက်ခံရတဲ့ဆိုတာနဲ့ဒီပြိုင်တယ်အပေါ်ကနေကျလာတဲ့လျှက်စစ်တက်ကလျှက်ခန္ဓာကိုယ်ကိုဖျက်ဆီးပြီးတဲ့နဲ့မြေကြီးတွေကိုရောက်သွားပြီးတိုင်းဒီနေ့ခန္ဓာကိုယ်ထဲမှာလျှက်စစ်တက်ဆိုတာမရှိတော့အဲဒါမိုးကြိုးပြက်ခံရတဲ့လူနာကိုလက်ကျသွားနေတယ်နဲ့ချက်ချင်းသွားပြေးကင်ပြီးတော့ပြုစုပူတာလို့ရချက်ချင်းမိုးကြိုးရဲ့လျှက်စစ်စီးသွားတာကြောင့်ခန္ဓာကိုယ်မှာအများဆုံးဖြစ်လိမ့်ရှိတာကတော့နှလုံးကိုချက်ချင်းကျက်သွားတယ်အသက်ရှင်ချက်ချင်းကျက်သွားတယ်အုံနောက်ကိုဖျက်ဖျက်ဖျက်ဆီးသွားရင်လူနာသတိလစ်သွားတယ်။ဒါမှမဟုတ်ရင်အာရုံရောတွေချက်ချင်းလုပ်ငန်းတွေရပ်သွားတဲ့အခါကျတော့လူကကြွသားတွေကမလုံနိုင်တော့ဘူး။ဒီလိုလုံးထုံကျင်ပြီးတော့ဒါမှမကြတာလို့ဒီလိုအာရုံရောတွေအကုန်လုံးချက်ချင်းပြတ်သွားတယ်လေ။ဒါတော့သက်ကျေဖို့ဆိုရင်နံပါတ်1ကတော့သတိရမရကြည့်ရ။စာတန်ကျရင်မိုးကြိုးရဲ့လျှက်စစ်အန္တရာယ်ကြောင့်မဟုတ်ဘဲသတိလစ်နေတာကြောင့်ရှားခောက်နေတာလို့သက်ရှူလမ်းကြောင်းပိတ်နေတာလို့ဒါမျိုးတွေနဲ့ပဲသူကတည်သွားတယ်မိုးကြိုးရဲ့အရှင်ကြောင့်တည်ရမလို့အဲ့ဒီလိုမျိုးရှိဦးသူနာပြုစုနည်းနဲ့လုပ်ဖို့တော့ကဒီအရေးပေါ်အသက်ကြီးတဲ့နည်းတွေပေါ့နော်အဲ့လိုနာသတိမရဘူးဆိုရင်အနေလုံးကို11မိနစ်တိုးကြိုးလေးကိုစံကြည့်တော့လို့မရှိဘူးဆိုတာနဲ့တကြိမ်နဲ့တို့နေကြအသက်ကြီးနည်းဖြစ်တဲ့ CPR ခေါ်တဲ့ကျတော့ရင်ပတ်ဖြည့်တဲ့နည်းနဲ့အသက်ရှူမှုကွေးနဲ့နည်းတွေနဲ့ချက်ချင်းလုပ်ပေးဖို့လိုတယ်နှလုံးကလည်းပဲလျှက်စိတ်ကြောင့်ခဏပဲရက်သွားတဲ့လူနာမျိုးတွေအများကြီးရှိတယ်။အဲ့တော့အဲ့လိုသာပြန်ပြီးတော့ဖိနှိပ်ပေးနေရင်လည်းတွေးပြန်စီးအောင်လုပ်ပေးနိုင်ရင်ခဏနေရင်လည်းပြန်ပြီးတော့သတိရလာတာတို့နှလုံးပြန်ခုန်လာတာတို့ဒါမျိုးရှိတယ်။အဲ့လိုမျိုးကိုစပြီးတော့မလုံမိလိုက်ရင်တော့စဖြစ်တဲ့အခြေအနေတွေနှလုံးကရက်မြဲရက်နေပြီးတော့အသက်ဆုံးရှုံးသွားတာမျိုးတွေ။နောက်အသက်ရှူလမ်းကြောင်းပိတ်အောင်ရှာမခောက်အောင်လူနာကိုဈေးဆောင်ပြီးတော့ဒီကစေုံစေတန်းကိုအမြန်ခေါ်သွားဖို့တော့လုပ်တယ်ကတည်းကမတော့မိုးကြိုးပြလိုက်တဲ့အတွက်ရေပြားကိုဖျက်ဆီးသွားမယ်ဆိုရင်တော့အရေပြားမှာလူလောင်တန်ရာမျိုးဖြစ်တဲ့အဲ့ဒါတွေကလည်းအန္တရာယ်ရှိဒါတွေအတွက်လည်းဆေးရုံရောက်ရင်ပြုစုပူတာမှုပေးလိုက်ရင်ပြန်ရှင်သွားလို့ရှိတာ
ဟုတ်ကဲ့ဒီမဖြစ်ခင်မှာလည်းကာကွယ်နိုင်တဲ့အနေအထားပါ
မိုးကြိုးပြတာကတော့ကြိုတင်ခံမှန်းလို့တော့မရဘူးသို့တော်လည်းပဲမိုးကြိုးတွေပြစ်မလားဆိုတာတော့သိကိုယ့်ကိုထိမလားဆိုတာတော့မသိနိုင်ဘူးပေါ့နော်လောလောဆယ်မိုးကြိုးတွေပြစ်မလားဆိုတာကတော့မိုးတွေတဲထန်တာရွာနေတာတို့တိမ်နေမဲနေတာတို့အပေါ်မှာနေပြင်းတိုက်တာတို့ဒီလိုအခြေအနေမျိုးတွေရှိတော့မိုးကြိုးပြစ်နိုင်မပြစ်နိုင်နောက်ပြီးတော့မိုးကြိုးပြစ်များတဲ့နေရာတွေရှိတယ်ဆိုရင်အဲ့ဒီနေရာတွေမှာဟိုကိုင်းမြင်ထဲမှာလုံးလုံးရမယ်မိုးရင်လည်းပဲဒီဆယ်ရနေရာတွေလုံးရမယ်အမြင့်ကိုတက်ပြီးတော့လုံးလုံးရမယ်ဒီလိုမျိုးတွေဆိုရင်ပြစ်နိုင်ခြင်းရှိတယ်ဆိုတော့သူတစ်ပြင်းတော့ကိုနားမှာမဖြစ်ရင်တော့လက်စီလက်လိုက်တဲ့အချိန်နဲ့ဒီမိုးချင်းနဲ့တနေရာမှာရှိနေပြီဆိုရင်ကိုနဲ့ဘလောက်နီးလဲပေါ့တကယ်လို့နီးတဲ့နေရာတန်တရားရှိတယ်ဆိုရင်အပြင်ကိုထွက်တယ်နောက်ပြင်မှာတကယ်လို့ရောက်နေပြီသားဆိုရင်လည်းအနည်းဆုံးခိုင်ကနေဆောက်နေလို့အမြန်ပြေးဝင်ပြီးတော့ခိုတဲ့နေ။ဟာတကယ်လို့ရေထဲမှာနေရတယ်၊ကန်ထဲမှာနေရတယ်၊ငါးဖန်းနဲ့လေနဲ့ဒီရေလုံသားတွေပါတယ်ဆိုတော့လည်းဒီလိုလျှက်စီးလက်နေရင်ကန်ကိုပြန်ကတ်လုံကျုံနဲ့ဆောက်ဝင်ပြီးတော့နားခိုတာဒီလိုဒီလိုပဲလုပ်ငန်းခွင်တွေမှာလည်းလျှက်စီးတွေလက်တဲ့မိုးကြိုးတွေဖြစ်တဲ့အတန်တွေဖြစ်နေပြီဆိုတာနဲ့ဒီကြိုင်နဲ့ကိုနဲ့နီးတယ်လို့ယူဆတာနဲ့ဒီကြိုင်နဲ့လုပ်ငန်းခွင်ကိုယူသိမ်းတာတို့ကိန်းပေါ်မှာရှိနေတဲ့ကိန်းမောင်းနဲ့ဟိုတောက်လို့ရနေမှာရှိနေလူတွေအားလုံးအမြင့်တက်နေမယ်တို့တယ်လီဖုန်းနဲ့ပြင်နေမယ်တို့ဒီလိုရှိတဲ့လူတွေအကုန်လုံးလည်းအလုပ်ကိုရပ်ပြီးတော့ပြန်ခေါ်တာတို့ကြိုတင်တာခေါ်ရလို့ရတာပေါ့
ဟုတ်ကဲ့နောက်မိုးကြိုးလွှဲတက်တာကတော့ဒီအဆောက်အဦတွေနဲ့ပတ်သက်တာပေါ့
မိုးကြိုးအန်ဒီရန်နဲ့ကျုံနိုင်တဲ့ထက်မြင့်အဆောက်အဦတိုင်းကမိုးကြိုးလွှဲတွေတက်ထားတယ်နော်အဲ့တော့အဆောက်အဦထဲမှာနေတဲ့အခါလည်းပဲသူကမိုးလေးချက်ကဆင်းလာပြီဆိုတာနဲ့ဒီပြန်နေအဆောက်အဦရဲ့နိုင်ငံအနေဖြတ်ပြီးတော့တိုင်နေကနေဖြတ်ပြီးတော့ဒီကြီးလေးကိုလေးချက်ကစီးသွားမှာဆိုတော့အញ្ញနေမှာမိနေတာတို့တိုင်မျိုးခြင်နာတာတို့မလို့ပါဘူး။နေထဲမှာရှိနေတဲ့ဘာယာကျိုးတွေရှိနေတာတို့ဆွဆွနေတဲ့နေရာတို့မနေသေးဘူး။ဒါကြတော့အလုံးလွတ်တဲ့လေကောင်ထဲမှာခြောက်ကျွေးတဲ့နေရာမှာကာကွယ်ပြီးတော့နေမယ်ဆိုရင်တော့မိုးကြွလွတ်နိုင်။ဒီလိုပဲနားမှာကားနဲ့တွားနေရင်ကားကိုရက်ကားကိုသာတကယ်လို့ကိုင်းနေထဲမှာဝေးဝေးလမ်းတို့ဘာလို့နေရာမျိုးတွားနေလို့မိုးကြိုးပြစ်နိုင်တဲ့အန္တရာယ်ရှိလို့မလမ်းမလမ်းနေမှာအတန်ကြားရတယ်မိုးကြိုးပြစ်တာတွေ့ရဆိုလေဒီနေရာကိုနောက်တစ်ခါကြာလာမယ်ဆိုရင်ကားပေါ်မှာပဲနေတာကောင်းတကယ်လို့လမ်းမှာရောက်နေလည်းပဲဒီကကားပေါ်ကိုတက်တဲ့ခါမှာသူကမိုးကြိုးရတယ်ခုနအိမ်လိုပဲ အပေါ်နေစီးလာတဲ့လျှက်စစ်ကကားရဲ့နိုင်ရန်နေရာနေစီးပြီးတော့တရားနေတဲ့ဆီရေကြီးလေးကိုရောက်သွားတဲ့အခါမျိုးကြအဲ့ကျတော့ကားထဲမှာနေပုံနေနေရလဲဆောက်တွေ့တဲ့နေရာခုံပေါ်မှာဖြစ်ဖြစ်ဒီနာနိုင်ငံတွေတပ်တုပစ္စည်းတွေကိုမကင်မဲနဲ့နေမယ်ဆိုလဲညွတ်နိုင
်ဟုတ်ကဲ့အခုလိုမိုးကျွတ်ပြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
မိုးကျွတ်နဲ့ပတ်သက်လို့သူယူဆမှားလေးရှိတာပေါ့နော်မိုးကျွတ်ဖြစ်လိုက်ရင်မြေကြီးပေါ်ကိုမောက်ချလိုက်ဆိုတော့ကျေတော့မားတယ်ဆိုတော့လျှက်စစ်စီးတဲ့ပမာဏပုံများသွားတယ်အဲ့ဒီအချိန်မျိုးမှာမြေကြီးနဲ့ကိုယ်နဲ့ရှိနေတဲ့မြင့်မြင့်နဲနဲ့မများနဲရအောင်ဘာမို့ဒီလိုမှကိုင်းနေရနေချောင်းလို့မရနဲ့ဟိုဆောက်ဦးချင်လည်းပြေးလို့မရဘူးကားချင်လည်းပြေးလို့မရဘူးဆိုရင်ရေဒီယိုမှာချီပြားလေးထောက်ပြီးဖြစ်ဖြစ်ခြေောက်ချင်းစုပြီးတော့ဒုမုံနဲ့ဖနောက်နဲ့ပဲဖြစ်ဖြစ်စုပြီးတော့ထိုင်ချလိုက်ပြီးတဲ့အခါမှာဒုကိုလည်းကိုယ်ထိုင်ဒုကိုလည်းလည်းပိုက်ထားပြီးတော့ခန္ဓာကိုယ်ကုန်းပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ရွယ်စားကိုသိနိုင်မလားသိအောင်လုပ်ပြီးအဲ့လိုဖြတ်ပြီးခံရရင်ခြေောက်တန်ရခန္ဓာကိုယ်တွေရချင်မှုကနည်းတာပါနော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမ၏စီစဉ်ပြီးတော့အခုတခါတိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြမှာဖြစ်ပါလိမ့်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာချစ်ကြည်ရေးတရအမတ်တင်းနဲ့နှစ်ကိုချင်းပြည်နယ်နဲ့မီဇိုရန်ပြည်နယ်ကြားဖွင့်လှစ်လိုက်ပါတယ်ရခိုင်ကောင်းဆောင်တာတာအေးမောင်နဲ့ဆာရေးဆရာဝင်းဟန်အောင်တို့လွန်မြောက်ဖို့စစ်တွေလူထု300ကစုပေါင်းတောင်းစုပြုနေတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးပဏိပခတွေကြောင့်ဒေသခံရာကနန်းကနေရက်ကနေဆွန့်ခွာနေရတယ်ဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။အိန္ဒိယမြန်မာချစ်ကြည်ရေးတရားနဲ့ကုံသွေးရေးစခန်းကိုနိုင်ငံအစိုးရကပူတွဲဖွင့်လှစ်လိုက်ပါတယ်။ဩဂတ်စ်လ၈ရက်နေ့နံနက်ပိုင်းကချင်းပြည်နယ်ဝန်ကြီးချုပ်ဆလိုင်းလျံလွယ်နဲ့မီဇိုရန်ပြည်နယ်ကုံသွေးရေးနဲ့ဆက်မှုဝန်ကြီးအက်ဖျိုရှူနာတို့ကပူးပေါင်းဖွင့်လှစ်လိုက်တာဖြစ်ပါတယ်။ဒီဖွင့်ပွဲအခမ်းအနားမှာချစ်ကြည်ရေးတရားအမတ်တင်နဲ့အမတ်နစ်ကိုတပြိုင်နက်တည်းဖွင့်လှစ်လိုက်ပြီးနိုင်ငံကြားဒေသခံတွေကိုလည်းလွတ်လွတ်လပ်လပ်သွားလာခွင့်တော့ပေးထားတယ်လို့ recorder မျိုးပြန်ကြားရေးဦးစီးအရာရှိဦးလာပက်လောမာကပြောပါတယ်
စစ်တွေအကျဉ်းထောင်မှာအကျဉ်းချခံထားရပြီးတရားရင်ဆိုင်နေရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာဝေဟင်အောင်တို့လူမျိုးဖို့အတွက်တန်ဃာတော်တွေနဲ့လူထုအင်အား300ခန့်ကရခိုင်ပြည်နယ်စစ်တွေမြို့မှာစုပေါင်းတောင်းစုပြုကြပါတယ်။ဩဂုတ်လ5ရက်နေ့နေ့လယ်ပိုင်းကစစ်တွေမြို့အတူရမာရစိန်ပြည်လုံးချမ်းသာဖျားမှာစုတောင်းကြတာပါ။ဩဂုတ်လ6ရက်နေ့ကအချိန်20မြောက်စစ်တွေခရိုင်ရုံးမှာရုံးထုတ်တုံးကကိုဝေဟင်အောင်ဟောပြောတဲ့အတန်ဖိုင်တချို့ကိုစစ်ဆေးခဲ့ရမှာအတန်ဖိုင်အပြည့်အစုံမဟုတ်ပဲလိုရာဆွဲလုထားတာဖြစ်တယ်လို့တရားလွတ်တော်ရှေ့နေတော်အေးနုစိန်ကပြောပါတယ်။ဒေါက်တာအေးမောင်ဟောပြောတဲ့အတန်ဖိုင်ကိုတော့ဩဂုတ်လ13ရက်နေ့ရုံးထုတ်တဲ့နေ့မှာစစ်ဆေးသွားမှာဖြစ်ပါတယ်။ဒုရနဦးဟာစံဝိုင်လတုံးကယတိတောင်မြို့မှာကျင်းပတဲ့223နှစ်မြောက်ရခိုင်အချုပ်အခြာအာဏာကျဆုံးတဲ့နေ့ဟောပြောမှုနဲ့ပတ်သက်ပြီးနိုင်ငံတော်ပုံကမှုမတရားတင်ဆက်တွေမှုနဲ့နိုင်ငံတော်ကြီးညိုပြက်စီမှုဆွဲချက်တွေနဲ့တရားရင်ဆိုင်နေကြရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာအစိုးရတပ်အပဝင်တိုင်းရင်နာလက်နက်ကင်တပ်ဖွဲ့တွေနဲ့မြေဆိုးမှုရင်အားပြိုင်မှုကြောင့်ဖြစ်ပွားလာတဲ့စီရေပရိပက္ခတွေကြောင့်ကျေးလက်ဒေသခံရကနန်းကနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်။ဇူလိုင်လကနေအခုချိန်ထိ RCSS နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့အကြားတိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်လုံးကထုတ်ပြန်ထားပါတယ်။တိုက်ပွဲကြောင့်ဒေသခံထောင်ကျော်ကစစ်ပေးတည်နေကြပါတယ်။စစ်ပေးရှောင်တွေနေရက်ပြန်သွားကြပေမဲ့ဩဂတ်စ်လ9ရက်နေ့နမ်တူမြို့နယ်မန်ဆမ်ကျေးရွာအုပ်စုပန်းကုတ်ရွာဖက်မှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့အကြားတိုက်ပွဲဖြစ်ပွားလာလို့ကျေးလက်ဒေသခံ100ကျော်ကနမ်တူမြို့ကိုထပ်မံတင်းရှောင်လာကြတယ်လို့ကုညီကယ်ဆယ်ရေးမှပါဝင်တဲ့ဆရာစိုက်ပညာကပြောပါရယ်အဲ့ဒီဒေသမှာအစိုးရတပ်မတော်ရှမ်းပြည်တပ်မတော် RCSS SSA SSPP SSA နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့လှုပ်ရှားပြီးတပွဲနဲ့တပွဲအကြ
ยาคุณนั่งเสียชีคุณเนี่ยเตรียมเงินไปเนี่ยมาด้วยลงตัวก็เยอะกับพี่ป้าหมู่ด้วยกันอันนี้ด้วยเทียร์เนี่ยนี่เป็นแม่เตยส่งตุเลือดสีดำไปลบพี่เนี่ยไปดูจ้ามาเยี่ยนนักกับพี่บาร์เลยสนวนแล้วก็เนี่ยสุไลน่าเสียชีอันนี้ที่เกาหลีเด็กสิตันยาด้วยลงตัวก็พี่ป้าตุเท่าเนี่ยเสียชีอุ้ยสีบีโร
ออกัสลาเซนยานีมาใจเอาเมเช่าเสร็จเช่นเนี่ยเมียวกายเอ็นอาซานีเนี่ยขานาโกกายเอ็นลูมิโอมิอันนี่ทายากายเอ็นปีเนี่ยเป็นยังคงดังดีดาจีปกูดังดีดาจีเอวีดังดีดาจีเนี่ยตอนนี้ไหนดังดีดาจีเรื่องมาติดจิ้มปะตัวผู้เป็นเซนนี่บาร์เลยกายเอ็นตัวลายเขาสองสอบปะอุจิจ้าส่งเนี่ยนี่ก็สวยผิวบีจิ้มปะเลยกายเอ็นอาซานีเนี่ยพี่เด็กด้วยแล้วก็ยังซาดี เอวีได้เลี้ยงกันมาเลยจีเจจิมปาผู้เป็นเสนีได้รู้ก็ยังสาเปย์ยังเจมูโอกรามมันสังเวงกับเปียวบาร์เลยก็ยังปีเนสุยากาโรก็ยังเล่นในการตะเพื่อเพื่อเด็กเคียนยูนีเน่ก็ยังอาซานีเน่ขานาโกท่านาโจกาลเวบีสี่เอ็ดยาขานามาเปียวเลวโบก็ยังปีเนเนสันลงโจเยวุนจีกับเลมาเยโตบีตามิทชาบาร์เลย
ทุกเดือนวารีอุสเลตเดนเซปีตัวมาบ้ามูนูจูเตียลงนูลาเรมูนังไงยี่ปาร์ตี้ปังซีเย่พิมยาเอาเมียนโปมูนังไงยี่ปาร์ตี้รุยกาออกัสลาชาวเยนิกาตบอตุนิมูยาชิตัวบาบีมูนังไงยี่ปาร์ตี้คู่เรพิโปมูนังไงยี่ปาร์ตี้ปังซีเย่กูซาบิอุพเวกาปลูเลตุเอกาวเทพอบีปลูตบอตุนิมูรุยาชิตัวบาดเลยจังส่งงูรอมูนเดต้ากาเตเรนชามิกเลียมงาสุซีเดนเซปีชาบาร์เรชิม
วันเดียวเราสัญญาดีมุกเรซีปาร์ตี้เอ็นดีบีเนี่ยมอมิโอตาปาร์ตี้เอ็มเอ็นพีโดปังซีโปมองกูจะพิวปาร์ตี้พอสามยี่นัดสัตว์อู่เพื่อโดมอมพีเนี่ยมอมิยามิโอตัววิ่งหน้าหัวเต็มมาเตะส่งบีเช่นอาเช็คตบอตุนิมูยาชิเคเรลูมอนฮับปาร์ตี้ปังซีนี่นายเอ๋เพื่อกังซาวนายจันยี่กับพิวปาร์เลยอารมณ์ป่าวเวลายี่สุดเลยป่าวโอ้โหฉันจะตัดเส้นมอมิจันเอาในดินนั้นตัดเส้นเอาดอก
ก็เนี่ยเรื่องเดียวเลยมันดูอารมณ์ดูร้านนี่แหละมันปาร์ตี้เด็กที่อยู่ตัวเนี่ยตัวยิ่งมันจะก้าเอาเงินได้ลูกยุ่งยากอะไรมันก็จะพิวปาร์ตี้พอสามยี่นั่นสัตว์อุปเเผ่ต้องสู้ท่าเลยตลาดตัวเองป่าวเองหมู่ยี่ตัวตั้งมาเองเนี่ยปาร์ตี้เด็กกูนั่นละตัวเองมาปองเต็มพวกกิจการกูสั่งเลือดส่วนหนึ่งยาเอาไม่รู้ปาร์ตี้เว้ยมาป่าวเองเนี่ยนายเอ๋สั่งก้าพิวปาร์ตี้
เออหลวงว่าเอาตรงตัวตรงอย่างมาเข้าไปแม่เลยตัวตรงนี้จะดีช่วยยากเลยที่ว่าตัวนี้วัวได้แล้วตัวนี้เนี่ยจีนเอาเนี่ยนะแบบนี้ตัวพี่ก็ช่วยนุ้ยเจ้าที่ตัวไม่ยากเลยตัวนุ้ยก็จะต้องสู้ได้เช่นกันแต่เนี่ยปัจจัยช่วยเลยที่อันนี้ยากเลยที่เป็นตัวนี้ก็เลยตัวนี้กูตัวนี้ก็เลยตัวนี้กูเป็นช่วยนุ้ยดีสิจ้าโอ้เช่นนั้นมาเจ้ากูไม่ไปเก็บไปแม่ช่วยนุ้ยเปลี่ยนเลยสุดตัวช่วยนุ้ยจะพูดเลยสิจ้าเลยเออ
ပြည်သူလူထုအရှိမချပြပြီးတော့လက်မှတ်ထိုးပွဲပြုလုပ်ရမယ်လို့လည်းမွန်နိုင်ငံရေးလေလာသူကိုမင်းမင်းနွယ်ကအခုလိုတုံ့တက်ပါတယ်
။တဘောတူချက်ငါးချက်ထွက်လာတဲ့ပုံမှာဒါကမွန်ပြည်သူတွေအတွက်လူလားတောက်တနေတဲ့သူတို့ရဲ့ညွန်မှန်းချက်ရောင်းနေပေါ်လာပြီလို့ပဲကျွန်တော်တို့ကအကောင်းမြင်တဲ့ဘက်ကနေပြီးတော့ကျွန်တော်တို့ရှုပ်မြင်ပါတယ်။အကယ်လို့များဒီပေါင်းစည်းမှုကတကယ်ရိုးသားမယ်ဖျောက်မှာမယ်အလုပ်ဖြစ်မယ်ဆိုရင်တော့ဒီတရအတွင်းမှာပြည်သူလူထုရှိမှချပြပြီးတော့လက်မထိုးပွဲတွေပေါင်းစည်းပွဲတွေကိုဒါပြည်သူလူထုကိုချပြတဲ့ပွဲတစ်ပွဲတော့လုပ်ရမယ်
။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MMP တို့ပေါင်းစည်းရေးအတွက်ဆောင်ရွက်နေတဲ့အချိန်မှာကြမ်းချတဲ့အင်အားစုအလုံးနဲ့တပြိုင်တည်းပါဝင်ပေါင်းစည်းလာရေးအတွက်အချိန်မစွဲပဲသက်ဆိုင်ရာပါတီခေါင်းဆောင်တွေအများဆုံးဆောင်ရွက်သေးတယ်လို့မွန်ပြည်တစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကလည်းတိုက်တွန်းပါတယ်။မွန်နိုင်ငံရေးပါတီနှစ်ခုပေါင်းစည်းဖို့တဘောတူညီချက်၅ချက်ကတော့မွန်တပါတီဖြစ်မြောက်ရေးပါဝင်မှုရေးအတွက်တတ်မှတ်ရေးပါတီအမည်၃ခုထဲကအများလက်ခံတဲ့အမည်တစ်ခုကိုရွေးချယ်တည်ပြုရေးမွန်တပါတီဖြစ်မြောက်မှုမှာကြာရင်အစုတွေပါဝင်လာရေးနဲ့ကြံချက်လက်တွေကိုဆက်လက်ဆွေးနွေးသွားရည်တို့ဖြစ်ပါတယ်ရှင
်ဆက်ပြီးတော့ကချင်ပြည်နယ်ဖက်ကန့်မြို့နယ်အတွင်းမှာကြောက်စိမ့်မော်ညီပြိုကြမှုမကြခဏဖြစ်ပွားတဲ့အတွက်အခုနှစ်အတွင်းကြောက်စိမ့်အလုတ္တမရာကနန်းချီတည်ဆုံနေပါတယ်ဒ
ဒီကြောက်စိမ့်မော်မြေပြူကြမှုကြောက်စိမ့်အလုတ်သမားတိတ်ဆုံမှုတွေလျှော့ချနိုင်အောင်ဘယ်လိုလှုပ်ဆောင်နိုင်ပါတယ်ဘသူမှတာဝန်ရှိပါတယ်ကျမအမိကနေစူးစီးတင်ဆက်ပေးပါမယ်ရှင်မိုးတီထန်စွာရွာသွန်းမှုကြောင့်ကြောက်စိမ့်တူဖို့နေတဲ့ဖက်ကတ်မြို့နယ်အတွင်းမှာရေကြီးရေရှမ်းမှုကြောင့်ကြောက်စိမ့်မော်မြေပြူမှုကြောက်ကမ်းမပြူကြမှုတွေမကြာခဏဖြစ်ပွားနေပါတယ် 2019年10月25日，甘马标价目一千二百三十九片，被地震度物业抵押交四百元。ジュライ拉嘎米标目价六零三标收二十片，米特曼标价来年一月二十二片目瑞果，August拉东耶尼嘎一三来一百元。第六标撇盘尼拉哈，查曼查勒交三三元物瑞果，阿苏亚嘎没听出内部路。
格林兰的娃娃不稳健，天天也破个，奥克塔乌脑了个表白。今朝现在的问题呢，可能是阿表弟的，咱们呢，看大家，知道的，乌里国的推动人员是，大家推动人员是别的，是吧？就，今朝咯，伊发展起来嘛，公民乐观，人家拿来就，都要他们呼吸的。伢佬就，今朝咱们咯，推广搞上的也公民伢尼的，但是咯，第二，第三看的。
เดี๋ยวช่วยเอาไปเดี๋ยวตั้งมาเดี๋ยวใจมือเลยแล้วเราประชาธิปไตยพวกอันนี้ทำช่วยผู้สุราก็คือที่มูลนิธิเล็กๆมาตอนสั้นสุดเนี่ยที่สุราเล็กๆมาที่แค่ยี่ขนาดงานกูโก้ที่ตั้งใจทำอะไรขนาดนี้อุ้มเดียวกูรู้ดูอ่ะแต่ช่วยรู้ไม่ยากเลยอันนี้ทำมาไม่ใช่เลยอ่ะคุณพี่ปัวร์ฮะจีจังสมุลงานหน่วยจังพี่เจดีด้านการหน่วยจดเลยจูมชีบุลูจำเนี่ยยันน่าอุ้มเรียนมูจังเปลี่ยนไปยี่มาเราชอบจูบันนี่เลยก็เช่นมีดากองกระปาร
ဒီကငါးဆယ်ဆိုတဲ့ဟာကြီးကတော်တော်ကြီးကြီးမားကြီးပြန်တဲ့အကွက်တွေဖြစ်တယ်အဲ့ဒီပုံမှာဆိုင်ရတဲ့ကန်တဲ့ချက်လည်းမပါရင်တို့အောက်ဟိုးအောက်အခန့်ပါတီဘယ်လောက်ထိတူးမလဲဆိုတဲ့အနေထားကတို့တဘောပတ်ဝန်းကျင်ဆိုင်ရာပြည်ပြင်ထိန်းသိမ်းမှုအပိုင်းမှာလည်းအများကြီးကျွန်တော်စဉ်းစားကြရရှိတယ်ဒီကကြောင့်ရတော့ပါလဲဆိုတော့ဒီသက်ကန်နဲ့ဒီသက်ကန်အကျိုးစီးပွားအကောင်းထဲမှာပေါ်
ဖြည့်ရှင်းဖို့အခက်အခဲကြုံနေရတဲ့အပြင်2019ခုနှစ်ရဲ့ကြောင်းမြေယတနာဥပဒေမူကြမ်းဟာလည်းဥပဒေအရအကြီးစားစီမံကိန်းတွင်ကုမ္ပဏီကြီးတွေသာဆက်လက်လုပ်ဆောင်နိုင်ခွင့်ရှိနေတဲ့အတွက်ဒေသခံတွေကဥပဒေမူကြမ်းပြင်ပေးဖို့ကိုလည်းအခုနှစ်စန်းပိုင်းကစပြီးတောင်းဆိုမှုတွေဇက်တိုက်ပြုလုပ်လာနေတာဖြစ်ပါရဲ့ရှင်ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အိန္ဒိယမြန်မာချစ်ကြည်ရေးတံတားအမတ်1နဲ့အမတ်2ကိုချင်းပြည်နယ်နဲ့မီဇိုရန်ပြည်နယ်ကြားမှာဖွင့်လှစ်လိုက်ပါရယ်။ရခိုင်ခေါင်းဆောင်ဒေါက်တာအေးမောင်နဲ့ဇာယေးဆရာဝေဟင်အောင်တို့လွတ်မြောက်ဖို့စစ်တွေလူထု300ကျော်ကစုတောင်းပွဲပြုလုပ်ခဲ့ပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိယတပ်မတော်အပါအဝင်လက်နက်ကင်တပ်ဖွဲ့တွေအကြားစစ်ရေးပဋိပက္ခတွေကြောင့်ဒေသခံရာကနန်းကနေရက်ကနေစွန့်ခွာနေကြရပါရယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။ View American တံမြော်ဘက်ကဆက်ပြီးတော့အတန်ထုတ်လွှင့်နေပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
Ukraine ပိုင်း Crimea ကျွန်းဆွယ်ကို Russia သိမ်းပိုက်ဖို့စ조사မှုအတွက် American ပြည်ထောင်စုကလက်ခံဖို့ဖြစ်နိုင်ခြေမရှိကြောင်းဇူလိုင်လ25ရက်နေ့မှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကကြေညာချက်တစ်စောင်ထုတ်ပြန်ပြီးရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြောဆိုလိုက်ပါတယ်2014 February လ29ရက်နေ့မှာစစ်တပ်အဆောင်ရောင်တွေလုံးဝဆင်မထားတဲ့မျက်နှာဖုံးတွေနဲ့ Russia တပ်တွေက Ukraine နိုင်ငံ Crimea ကျွန်းဆွယ်တွေကိုထိုးဖောက်ဝင်ရောက်ခဲ့ပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ရခရိုင်းမီးယားဒေသရဲ့လွှတ်တော်ကိုတင်ပိုက်ခဲ့တယ်လို့ကျွန်းဆွယ်တလွားမဟာဗျူဟာကျတဲ့နေရာတွေကိုပါတင်ပိုက်ခဲ့တာဖြစ်ပါတယ်။ဒါဟာခရိုင်းမီးယားမှာရုရှားလိုလာတဲ့အစိုးရတက်ကိုထူထောင်ဖို့အတွက်ဖြစ်လာစေတယ်လို့မတ်လထဲမှာတော့တရားမဝင်ပြည်လုံးချုပ်ဆန္ဒခံရပွဲအတူရန်ကိုကျင်းပပြီးယူကရိန်းဒေသမှာရုရှားရဲ့ကျူးကျော်မှုကိုတရားဝင်ဖြစ်ဖို့အတွက်စ조사ခဲ့တဲ့အထိဖြစ်လာစေပါတယ်။ရုရှားဟာသူ့ရဲ့2014ယူကရိန်းကိုကျူးကျော်မှုနဲ့ခရိုင်းမီးယားကိုသိမ်းပိုက်မှုကနေတဆင့်ဘယ်နိုင်ငံကိုမှနောက်တဲ့နိုင်ငံကအင်အားသုံးပြီးနယ်စပ်မြေအပြောင်းနဲ့မလုပ်ရတဲ့ဒီမိုကရေစီနိုင်ငံတွေရဲ့နိုင်ငံတကာစီးပင်းစည်းကမ်းအခြေခံမူဝါဒကိုဖျက်ဆီးပစ်ဖို့အတွက်စ조사ခဲ့တယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ Yin Soviet Biron Supicket, Russia, Ha, Baltic Bennett, Awaka, Nangan Repite, Estonia, Latvia, Ne, Lithuania, Nangan Rigo, Jujo, Thing by Keran, but the B, American Biron Suga, Lemakan, Jang, Jinare, Wellers, Jinja Jago, Lunger, Nepon, Shise, Laga, American Biron Suga, Topian Kebari, D. Jinja Jaha, Nota, Nepon, Haze, Lauti, Soviet Biron Supermatare, American Muaratre, အုတ်မြစ်တဲ့ဖွဲ့ဆက်ပြီးရှိနေအောင်မှာလည်းဖြစ်ပါတယ်။အင်အားသုံးတာဓမ္မမဟုတ်အင်အားကိုပြပြီးချင်းချောက်တဲ့ဘဲဆိုးွားတဲ့လောက်ရမျိုးကိုမဆိုအမေရိကန်လူလူကစန့်ကျင်ကြောင်းဝဲလက်စ်ဂျင်ညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အချုပ်ချာအာဏာပိုင်နိုင်ငံတနေနိုင်ငံရဲ့ဘလောက်ပဲသိငယ်တဲ့ပြည်တွင်းရေးကိုဖြစ်ပစေနိုင်ငံတနေနိုင်ငံရဲ့အစိတ်ပိုင်းတစ်ခုကိုဘလို့ပုံစံမျိုးန Pioga, Piobare, Nanganaga Ubrego Chopopi, Name it to Kulongo, and I don't think Pipe, a team of people to choose are, Russia, a sue, Luyago, Titango Alise, Wellas, Genia Zandega Lube, American Becca, Lemma Camburole, Wunji Pompioga, Piobare, Crimea go think Pipe Putre, Russia, a Juban Hugo, American Piran Suga, Tue, Mahamedre, Mesuri, Nanganaga, a time went to net to let Drepe. Kankwatalo, Ukraine nanga, tuye nemi pianyareti. Di muara taimbe, sepi, lodama pichangle, kari pubare. Dabien, Russia ye di loyatriha, nanganjida, mapida dalu, taha nanganaga taiwangani, go, a teacher, pisime, lango, juiga dalu, pianiramu. Russia nene, kala jashizwa, tu genia, tare muara rigu, liza bune, Crimea go, think by tamuri, sonta bibu dre. American Becca down so down there, Wunji Mike Pompeo ga pyo cha khe ba le.
Megan Soya ye tabor a myin ni go tin pya lo pi ba bi.
Tra shin mya aku na sin ge ja da ga ro American Soya ye tabor a myin da phit pi lo VO ye a bo mo hou chaung a ti pi lo ba le khmyar. VO ye American da myin ma bai ga aku thau lwin pe ni de season a sa song go ma ne 7 na yi ga ni pi lo 9 na yi thi
တခါပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ဗီဒီယိုမြန်မာဘက်ကတောက်ချာနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်နေပါတယ်ခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါလိမ့်မယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေရွှေညောင်မိုးစလင်တွေရေအတွက်မြောက်ပြားထွက်ပြေးသွားရတဲ့ဖြစ်ရပ်ပေါ်စုံစမ်းစစ်ဆေးဖို့နိုင်ငံတကာရာစုတရားခုံရုံးဖွဲ့ ICC ရဲ့ပြန်ကြားချက်မှာဖော်ပြထားပါတယ် Mujin the Rinhu Bianja Temaro, Rohingya Muslims or a Donongu, Loma Popiata Jemishibau. ICC Nijoga, Diayungu, Tempia Shoutajebo, Samina Gamina Niba Yidatare, Pianlanchi Baja Chauchen at the Rinhu Bianjagu, Ogula Kuyen Niswene, Nangano Damingayu, Nitanaga, Tupian Taraba. Eddie Dimajan about the Bimi Manning and in it, Sulana Sakurian in Osun Tabi, Diaway and Jobianbu, Mumusimi Judin Janare, ICC Diaduji Puga Piotabari. I know Suntamaya Jolon Tabi now, Ogula Kuyeni Mama. Manning and Becca, the Rinto Bianjat Kunebe, Dikisago Tubiana Pepari. A jinga biotare diamond in Manning and her, ICC Powening and Hode Dre, ICC go dear way and Jompian Amu, Mamma Suabega Shambi, the Rinto Bianjan Ebe, Tompiana Pepari. Sorry, who's on a new monpega who did the bone ago? Jada Brinima, Lijongani Dekaidajo, Kling and Yabia Abawin, Lu Lizard to terminate the Sonyarebo, a mere daughter Tresia, Sesso Puer Luya P, Nanganaga Guni B. Puriga, Pitin Shucha Jabari. အဲ့ဒီကဲမှုတွင်တခြားလူ60ကျော်တဲ့တန်းရသွားပါတယ်ဒုံးကျည်တစင်းဟာနွေရာသီကာလဖွင့်တဲ့ကျောင်းကျောင်းကနေအပန်းပြေခီးထွက်ပြီးပြန်လာတဲ့ကျောင်းသားလေးတွေလိုက်ပါလာတဲ့ဗစကားကိုထိမှန်သွားပါတယ်လူသေးဆုံးတဲ့အထိအကြံဖတ်မှုတွေဖြစ်ထားတဲ့လူဖြူမျိုးသားရေးဝါဒီလူလူစုဝေးပွဲပထမနှစ်ပတ်လည်နေ့ကျောင်းတော်မှာဖြစ်တဲ့အတွက် အာဂါဒါစစ်မြေပြင်မှာပေါ်ထွက်လာတဲ့ချင်းချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်အာဂါဒါဖွဲ့တစ်ခုကိုနှစ်ထောင်၁၀ပြည့်နှစ်မှာလူထောင်ရေးဘန်ဒဂွန်စစ်ဌာနချုပ်အနေနဲ့လှုပ်ဆောင်နေပြီလို့ဒုတိယသမ္မတမိုက်ပန့်စ်ကပြောပါတယ်။နောက်ပေါ်ထွက်လာမယ့်စစ်ပွဲအတွက်ပြင်ဆင်ရေးကျွန်တော်တို့လက်နက်ကင်တပ်ဖွဲ့များရဲ့တမိုင်းမှာကြီးမားတဲ့ခန့်ကဏ္ဍတွေကိုဖွင့်လှစ်ဖို့အ
ခုမနက်စီစဉ်ထုတ်လွှင့်မှုကမတ်ဆုမြတ်မော်မှာအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ် ဗီဒီယိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတင်ပါခင်ဗျာကျွန်တော်ကတော့ကြော်နေပ
This program has come to you from the Voice of America, Washington.